သာသနာတော်နှစ်2554ခုနှစ်ဘောဇာတကယ်1582ခုနှစ်ဇာတုလမြေကျော်ကိုယ်2012ခုနှစ်ဇန်နဝါရီ28ရက်နေ့ဒီတော့တက္ကိနတိရုပ်ကျုပ်ဇန်အောင်မြင်ရှင်သက်လာစေရီတော်မြတ်ကြီးဘုရားကုသနီယဓမ္မတော်ရဲ့အခမ်းအနား၌ဟောကြားအပ်တော်ကာမနိယာမ၌လောကသဘာဝတရားဒေသနာတော်ဒီကနေ့ညဓမ္မတော်ရဲ့အခမ်းအနားကိုရှင်ဘုရားတို့ရှင်တော်ရဲ့ဘုရားကြီးမဟာကရုဏာတော်ကိုအာယုပြုပါတိကျွယ်ဆိုအပ်သောဝန္ဒနာဝန္ဒနာအမိဒကရဏဝေဆိုပြီးတော့ခြင်းဖြင့်စာတင်ရရအောင်ယောကပါကောတိဟိမိယပလေယံကာလကရုဏတော်တိတုကရာတိခေရကတောလောကဟိတယာနာသောနမောမဟာကရုဏိကတတံသာယောနဝသောဝိတိယမြာသောသံသာစီပွားလောကောဒဘုဘုခာလေနာထမြညာခြင်းရှင်တော်မြတ်ဗျာလေကပ္ပဂုံတိဟိတိဂရေကဘာအေအတွက်သင်္ချာတို့ဖြင့်တော်မယ်အမမေယျာရေအတွက်တိုင်းတာဘုရားခြင်းမှာမစွမ်းနိုင်ပါလောကာလနေအသည်ခြင်းသိသိကဘာရှိကြလောကဤတယတ္တလောကဤအကျိုးစီးပွားအလောကအနိဒုက္ခရဏိဥ္စာတဲ့ခြေရတ္တံမိတ္တခြင်းမသမေတာနဲ့တထာသနိဆင်းဤဟုစေတိတာဝေအာရအစုလုံးခဲရသောမူလကိုကရဏတော်ဘုရားရှင်ယာယိတံကျောကိုအတုတော်ဘုရားသည်ဖြစ်၏ခေရလက်ချင်းရဲ့လုံးအသက်ဆုံးနဲ့ရဲ့တတော်စေဝံကိုရောဤပြန်လည်လို့ကတော်ဘဝတသံချိန်ခံများစွာရောက်တော်မူခဲ့ရာရှာလေးမှာမဟာကရုဏိကတတတဝါများယဝေသာမေလို့သနာရှိခြင်းမဟာကရုဏာရှင်ဖြစ်တော်မူသောတန်တနာတသဝိနည်းများစွာသတ္တဝါဤချမ်းသာစီပွားနာထမြညာသူရှင်တော်မြတ်ဗျာအာနမောယတိကြောင့်ကြောင့်မလိုလျောဖြင့်ကရောယောကျူရှိခိုးခြင်းသည်အတ္တဝဝတုစင်စီမတိဖြစ်ပါစေတည်းကမ္မတိယမနဲ့လောကသဘာဝလောကသဘာဝဆိုတာလောကထဲမှာရှိနေတဲ့ပုဂ္ဂိုလ်တွေဟာမြည်သမဆုံးကြုံတွေ့ရတဲ့လောကဓမ္မလောကရဲ့သဘောတရားတွေနဲ့အကောင်းလုပ်ပြီးမဲ့အဆိုးနဲ့တွေ့တာလည်းရှိတယ်အဆိုးလုပ်ပြီးမဲ့အကောင်းနဲ့တွေ့တာလည်းရှိတယ်သမ္မာကြောင့်ကျွမ်းအားထုတ်နေမယ်လို့ဆင်းရဲတာနဲ့တွေ့ရတာရှိတယ်။ဆင်းရဲစေတတ်တဲ့အလုံးမျိုးဖြစ်ပေမဲ့လို့ချမ်းသာနေကြတာလည်းရှိတယ်။အဲတော့လောကသဘာဝဆိုတာကိုယ်ထင်နိုင်မဖြစ်သေးတဲ့အခြေအနေတရားကိုလောကသဘာဝလောကမှာရှိကြတဲ့လူသားတွေကမရှောင်မလွှဲနိုင်အောင်ကြုံတွေ့ရတဲ့လောကသဘာဝဒီလိုရှိတယ်အဲ့ဒါကြောင့်လို့လူသားတွေရှိတိုင်းရှိတိုင်းဘယ်ခေတ်ကလူသားပဲဖြစ်ဖြစ်ဘယ်နိုင်ငံကလူသားပဲဖြစ်ဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်လောကမှာကိုယ်ထင်နိုင်ဖြစ်မှာမရှိဘူးလောကသဘာဝအားလျော်စွာအကြောင်းပေါ်ပတ်ဝန်းကျင်ပေါ်အခြေအနေတွေကိုလူကြည့်ပြီးတော့ဘဝတဲ့ကိုဖြတ်တန်းကြရ အဲ့ဒီလောကတဘာဝကိုမသိနားမလည်ဘူးဆိုလို့ရှိရင်လူတွေကအယူဆမှားရင်းသွားတယ်အချင်းချင်းတွဲသွားတယ်ဒါကြောင့်မို့မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကဒေသနာတော်မှာဟောထားလို့ရှိရင်ပါပောတိပတ္တိခတ္တမကောင်းတဲ့လူတယောက်ကလည်းကောင်းတဲ့ကျုံ့တွေ့ရတယ်ဆိုတာရှိတယ်။ဒါကတိကျမှလည်းရှိတယ်၊ဒီလိုရှိတော့မှလည်းရှိပါတယ်။နောက်လည်းရှိရောမှာမကောင်းမိမဲ့လို့အကောင်းကြီးဆုံးနေတဲ့လူဆိုတာလောကမှာဘယ်နေရာမှာမဆုံးရှိတယ်။အဲ့လိုရှိနေတာဟာတဘာဝတရားကြီးကိုသုံးဖို့မကောင်းတဲ့လူရဲ့တန်းနဲ့အကောင်းကြီးတွေ့နေတယ်ဆိုတာကသဘာဝတရားရဲ့မျက်စိလည်သွားမှုလားသို့မဟုတ်သဘာဝတရားကိုစမ်းကြည့်ပြီးတော့လောက်တာလားဆိုတော့မဟုတ်ဘူးအခြေအနေတစ်ခုခုကြောင့်ဒီလိုဖြစ်တယ်မြတ်စွာဘုရားကအကြောင်းပြတာလေပါပောတိတတ္တိဘက်ကံယာဝပါပဏ္ဏပိစတိသူတို့ကမကောင်းမှုတွေတုံ့ပြန်မှုမတည်သေးဘူးအကျိုးမပေးသေးဘူးဆိုလို့ရှိရင်လေမကောင်းတဲ့လူတယောက်ကလည်းကောင်းရချမ်းသာတယ်ခိုက်တက်အားနဲ့ပြေးတယ်ဥပမာအဲ့ဒါလို့တွေ့နေတဲ့အချိန်လေးမှာလူတွေမှာအတွေးအမြင်တွေဟာလွဲမှားသွားတယ်ဟောကောင်းတာလုပ်တဲ့လူတွေကောင်းတာအဲ့လိုလောကမှာကံတရားဆိုတာတော့ဒီရုပ်ပါရလားလို့ဆိုဘယ်မှာကံကိုယ်တော်မူဖြစ်ပေါ်စေချာတဘာဝတရားရဲ့ပြန်စားမှုကိုပြောအောင်အချင်းချင်းတရားအကြောင်းမှန်တော့မသိသေးဘူးဆိုလို့ရှိရင်မှားရင်းနေတဲ့တဘာဝတရားလေးတွေအကျိုးဆက်အနေနဲ့ဖြစ်ပေါ်လာတတ်တယ်ဒါကြောင့်မို့ဒါရောယေရှုကြီးရဲ့မျက်စက်ပြားကပါပေါ်ပြီပတ္တိပတ္ထာယာဝပပန္နပစ္စနာသူလုံးနေတဲ့မကောင်းမှုကံရဲ့တုံ့ပြန်မှုမရသေးသမျှကာလပတ်လုံးမကောင်းတဲ့ပုဂ္ဂိုလ်ကလည်းကောင်းမျိုးချမ်းသာတွေခံစားနေရတယ်ဘယ်သာကြတော့ဘဝဝအတိုင်းပြန်ဖြစ်သွားတယ်လို့ဆိုရင်ယတာသပစ္စတိပပန်အထပါပောပပန်ိပတ္တိလူတယောက်ရဲ့မကောင်းတဲ့လုပ်ရတဲ့ကံကြီးတော့မကောင်းကျိုးတွေကိုထုတ်လုပ်ပြီးဆိုတဲ့အချိန်ကြရင်တော့သူကသူလုပ်ခဲ့တဲ့လုပ်ရတဲ့မကောင်းတဲ့အကျိုးတွေကိုခံစားရတယ်အဲ့တော့ဒီသဘောပြန်လာမှာဒေါသသဘာဝအနေနဲ့ရှိပြီးတော့နေတာရှိပြီးတော့နေပြီးပဲကြောင့်လူတွေကအထင်မှားမြင်မှားတွေဖြစ်ပြီးတော့ကံကြမ္မာဆိုတဲ့အပေါ်မှာမယုံကြည်မှုတွေဖြစ်ထွန်းလာတယ်။အေးကောင်းတာလုပ်လဲကောင်းတာမဖြစ်ပါဘူး။မကောင်းတာလုပ်လဲကောင်းတာဖြစ်ခြင်းဖြစ်တာပါပဲနဲ့ဆိုတဲ့အတွေးတွေဝင်လာပြီးတော့ကံကိုညှင်းပယ်တယ်ဆိုတဲ့အယူဆတွေပေါ်လာတယ်။တကယ်တော့လောကပြမတန်လောကရဲ့သဘာဝတစ်ခုရအချင်းတွေတစ်ခုမှာမခန္ဒီသေးတဲ့အချိန်မှာလူတွေကိုမျက်စိလည်သွားစေတယ်။အဲ့ဒါလိုပဲနောက်တစ်ခုကိုကြည့်အောင်ပဲကြည့်ဦးမယ်။မြတ်စွာဘုရားရဲ့ကျင့်တနာတော်လည်းဘဒ္ဒရောတိပတ္တိပါပံယာဝဘဒ္ဒရနပိစ္ဆတိ။ကောင်းတာလုပ်တဲ့ပုဂ္ဂိုလ်တယောက်ဟာလည်းပဲသူလုပ်တဲ့ကောင်းတဲ့လုပ်ငန်းတွေကကောင်းကျိုးကိုမထုံးလို့သေးတဲ့ကတလပ်ပတ်တော့သူဟာအဆိုးတွေ့တယ်တွေ့တယ်ဒါအချင်းချင်းတစ်ခုမှမပြည့်စုံသေးလို့ရှိရင်ဒီလိုပဲဖြစ်တတ်တယ်ဒီလိုဖြစ်တတ်တယ်အဲ့လိုဖြစ်နေတဲ့အချိန်မှာတာမန်ပုဂ္ဂိုလ်တွေကစဉ်းစားလိုက်ကြတယ်အေးကောင်းတဲ့လုပ်ရတဲ့တော့ဘာဖြစ်လို့မကောင်းတာတွေကြုံတွေ့နေရတယ်လဲကောင်းတာတွေလုပ်နေပါရဲ့အဲနဲ့မကောင်းတာတွေကျင့်ကြည့်ကြတယ်အဲတော့ကောင်းကျိုးချမ်းသာကိုပေးနိုင်တဲ့ကုသိုလ်ကံဆိုတာရှိ ှိမှရှိရလားလို့ဟောလို့တန်တရားကြီးမင်းလာပြီကံနဲ့ပတ်သက်ပြီးပြမားမြမားကြီးဖြစ်ပါတယ်ဒါကြောင့်ရေဆော့ပြရတာယဒာစပစ္စတိပတ္တနာအထဘတ်ရောဘတ်ရမပတ္တိသူလုံးတဲ့ကောင်းမှုကုသိုလ်တွေကအကျိုးတရားကိုထောက်လုပ်ပြီးလို့ဆိုတဲ့အခါမှာလူတော်တူကောင်းတယောက်မှာကောင်းကျိုးချမ်းသာတွေပဲရမယ်ဘဝတစ်ခုကနေတစ်ခုအရှင်းမြင့်တဲ့မြင့်သာကိုနောက်ဆုံးမှာမေဃာချမ်းသာပြအောင်ရရှိသွားမယ်။အဲတော့ခိုက်တဲ့အားဖြင့်အထင်မှားမြင်မှားဖြစ်စေတတ်တဲ့ဈာန်ကဏ္ဍလေးတွေကရှိတတ်တယ်။ဒါကြောင့်မို့မဟာကမ္မဝိဇ္ဇာတော့ပါလေမြတ်စွာဘုရားဟောထားတာလေးရှိတယ်။ဒီတရားကမကောင်းတာတွေလုပ်တယ်။သိတဲ့အခါမှာမကောင်းတဲ့ဘုံရောက်သွားတာဒါအေးမကောင်းတာလုပ်တာပဲမကောင်းတဲ့ဘုံရောက်တာပါဆန်းလေမကောင်းတာလုပ်လို့မကောင်းမျိုးခံရတာဒါက the law of nature တဘာဝတရားကြီးရဲ့အတိုင်းဖြစ်တယ်ဆိုလူတိုင်းလက်ခံတယ်သို့တော်လူတယောက်မှာမကောင်းတာတွေလုပ်တယ်သို့တော်သိတဲ့အခါမှာကောင်းရတဲ့ဘုံရောက်သွားတယ်ဆိုရင်ရှိတယ်ယောဂကြီးမှာဒီလိုမာယာချက်တွေရှိတာကကံကြမ္မာရဲ့မာယာချက်မဟုတ်ဘူးအထိုင်တဲ့ကံတရားပေါ်မှာမျက်စိပယ်ကြံလေးတစ်ခုဖြစ်တယ်။ဒါကြောင့်ပြန်လို့ဖြစ်တော့မှလည်းဒီလိုအကြောင်းများလေအများကြီးရှိတယ်။ဆိုပါတော့တမ္ပတ်ဟာဖြစ်ကြလို့ပြောတယ်ရာဇောသားတွေကိုထောင်ထဲကရာဇောသားတွေကိုတည်တံပေးတဲ့ပုဂ္ဂိုလ်တွေကိုတတ်ဖြတ်ပြရတယ်သောဒခါတကအိုလူဆိုးတွေကိုတတ်တဲ့လူသားသမားတွေလူဆိုးတွေကိုတတ်ဖြတ်တဲ့အလုပ်သူလောကမှာဘယ်လောက်ကြောင်ကြာလဲလို့ဆိုနှစ်ပေါင်း50ဒီတောင်ကိုသူဆန်းဆောင်အဲ့ဒီတောင်ကိုဆန်းဆောင်ပြီးတော့ဒီလူကြီးကတော့ဒီအလုံးလိုင်းတွေကိုသူပြီးပြင်းပြင်းမလုံးနိုင်တော့တဲ့အခါအဲ့ဒီကြီးရတဲ့အခါသူဒီတောင်ကနေရက်ဆဲလိုက်တယ်ရက်ဆဲလိုက်တာမကြခင်ပဲသူကသေသွားတယ်သူသေသွားပြီဒီလူကြီးကတော့လူတွေရောင်ရမ်းစွာတတ်ထားတယ်သူဆိုတော့အကောင်းတဲ့ဘဝတော့ရောက်မှာပဲလို့အများကဒီလိုထင်ကြတယ်။သို့တော့အဲဒီဓမ္မတာတိကဆိုတဲ့ခိုးလူတန်တော့ဒုဒ္ဒသမားကဘယ်ဘဝရောက်သွားတော့ဒုတိယဘဝရောက်သွားတယ်။ကဲဒီတည်းကြားမယ်ဆိုလို့ရှိရင်မျက်စိလည်းတရားမဖြစ်ဘူး။အဲဒုက္ခရကအဘုဒ္ဓိရောက်သွားတာကသူ့လိုရှိတဲ့ပုဂ္ဂိုလ်ရဲ့ဘုံကိုရောက်သွားတယ်။နော်အဲ့ဒါကြောင့်မလို့မကောင်းတဲ့လုပ်ပြီးကောင်းတဲ့ကိုရောက်တယ်လို့လူတွေကဒီလိုချမှတ်ပြီးပါတယ်။နောက်တစ်ခုအင်္ဂုလိမာလာကိုကြည့်။အင်္ဂုလိမာလာဆိုတဲ့ကဘာကျော်လူလက်သမားတော်ရင်မှာဖြတ်သန်းသောနာသမားလူတွေဖမ်းပြီးတော့တတ်ဖြတ်တယ်။အဲ့လိုရစ်စက်တဲ့ပုဂ္ဂိုလ်တရားဟောနောက်ဆုံးကြတော့ရဟန္တာဖြစ်သွားတယ်ဆိုတော့လည်းလူတွေပြည့်စုံတယ်ကြတာပဲ။ဟောမကောင်းတဲ့ပုဂ္ဂိုလ်တွေကောင်းတာဘာလို့တွေ့ရ။အဲ့ဒီအကြောင်းအရာတွေပတ်သက်လာလို့ဒီတစ်ခုရဲ့တိမ်မြုပ်တော့ွယ်နေတဲ့အကြောင်းတရားကိုမြတ်စွာဘုရားမှသာသိတယ်ကျန်တဲ့ပုဂ္ဂိုလ်မသိဘူး။အော်နောက်တစ်ခုကောင်းတဲ့ဘက်ကလည်းကြည့်လူတရားဟာကောင်းတာတွေလုပ်တယ်။ဘုရားအနေတရားနဲ့အများကကောင်းတာလုပ်တယ်။ပြည်တဲ့အံကြတော့ငရဲကြတော့ မြတ်စွာဘုရားလက်ထက်တော်ဘာသာတော်မှာပတိတ္တိကောသလမင်းကြီးရဲ့မိဖုရားတစ်ပါးဖြစ်သူမဏိကမိဖုရားကြီးဟာဘုရားပေါ်မှာလည်းအမှန်တရားယုံကြည်တယ်အသိပညာနဲ့အမှန်တချက်ချက်ချက်ချက်နဲ့အလွန်ရှိတယ်အပရိပဒါနလို့ဆိုရင်သူမတူတဲ့အလှဒါနကြီးကိုလည်းကြီးကျက်စီရင်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဘာတူတည်တဲ့ကဘယ်ရောက်ပါလို့ဆိုတော့ဝိသိရေကြတော့ကြာသွား။အကောင်းကင်လုံးတဲ့ပုံပေါ်မှာဒီလိုနေရကြ။ဒီအချက်မှလည်းပဲတဏ္ဍပုဂ္ဂိုလ်တွေကိုမျက်စိလည်သွားတယ်။ကောင်းတဲ့လုံးတွေကောင်းတဲ့ပုံရောက်လာကြတော့ဘယ်သူမှမျက်စိမလဲဘူး။ကောင်းတဲ့လုံးရဲ့တန်းနဲ့မကောင်းတဲ့ပုံရောက်သွားတယ်ဆိုရင်ကြာ။ကြားရင်ရှုံးဝဲချက်ကလေးကိုမသိလိုက်ကြဘူး။အဲ့ဒီမဟာကမ္မဝိပ္ပကတုံကံနဲ့ပတ်သက်ပြီးတော့သစ္စာပြဟောတာမကောင်းတာလုပ်တဲ့ပုဂ္ဂိုလ်မကောင်းတဲ့ပုံရောက်တယ်မကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကောင်းတဲ့ပုံရောက်တယ်ကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကောင်းတဲ့ပုံရောက်တယ်ကောင်းတာလုပ်တဲ့ပုဂ္ဂိုလ်မကောင်းတဲ့ပုံရောက်တယ်မကောင်းတာလုပ်တဲ့ပုဂ္ဂိုလ်မကောင်းတဲ့ပုံရောက်တာသဘာဝတန်မကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကောင်းတဲ့ပုံရောက်တာသဘာဝတန်မမကောင်းတဲ့လုံးရတဲ့အဲကောင်းတဲ့ပုံရောက်တာလို့ကောင်းရတဲ့အဲမကောင်းတဲ့ပုံရောက်တာလို့အကြောင်းသဘာဝကိုဆန့်ကျင်သွားတာဒီမှာဖြစ်တယ်။အဲဒါကြောင့်မလို့ဒီလိုကိစ္စမျိုးမှာမြတ်စွာဘုရားကလည်းအခြေထုတ်ပေးနိုင်တယ်။မြတ်စွာဘုရားကအရိပါတမဝိဒ္ဓမတောင်းတာရှင်းထားတာလေ။လူတွေရဲ့မြင်တော့သူမကောင်းဘူးဆိုတော့ဟုတ်တယ်ကောင်းတာရောက်ပါတဲ့ပုံကောင်းရရောက်ပါတဲ့ပုံမကောင်းတာလည်းဒီကောင်းရရောက်ပါတယ်ဆိုပါစို့ခဏတံပါးခတိကဆိုရယ်ကျားတော်တဲ့ပုဂ္ဂိုလ်တွေကိုတပ်ဖြတ်ပြရတဲ့ပုဂ္ဂိုလ်နှစ်ပေါင်းပါဆိုလူတွေကိုတပ်ဖြတ်လာတဲ့ပုဂ္ဂိုလ်တယောက်ဒီတဲ့အခါမှာတော်ရင်သာပြည့်တည်တယ်လည်းရောက်သွားတယ်လို့ဆိုရယ်သူလုပ်တဲ့အရာကအထုတ်တွေနဲ့မကောင်းတဲ့အလုပ်တွေလုပ်တာတည်တဲ့အခါကျတော့ဒုတိယဓာတ်ပြည့်ဖြစ်တယ်ဆိုတော့ဒီချားထဲမှာဒုတိယဓာတ်ပြည့်ဖြစ်ခြင်းရဲ့အကြောင်းကုသကံကိုတော့လူတွေကမသိလိုက်ကြဘူးသူကထိုရာလူကနေရဆဲပြီးတော့တမ္ပပုဂ္ဂိုလ်တို့ဝင်နေတဲ့ရှိတဲ့အချိန်မှာရှင်သာရိပုတ္တရာမထေရသူ့အိမ်ကြွားလာသူကအလွန်သရတရားကောင်းတဲ့ပုဂ္ဂိုလ်ဖြစ်တော့သူစားမဲ့အစာအာဟာရရှင်သာရိပုတ္တရာသူ့ရဲ့ဆုံးတတ်တယ်ရှင်သာရိပုတ္တရာကိုအလွန်ချီးမြှောက်တဲ့စိတ်နဲ့ရှင်သာရိပုတ္တရာကိုသူ့ချမ်းပြီးရှင်သာရိပုတ္တရာကတရားဟောတယ်ချီးမြှောက်စိတ်နဲ့တရားနာပထမမှာသူတရားလေးကိုစိတ်မရောက်နိုင်ဘူး။ဘာဖြစ်လို့မရောက်နိုင်လဲဆိုရင်သူ့ကိုယ်သူသူသိနေတယ်။ဒါတလောက်မကောင်းတာတွေလောက်ထားတဲ့ပုဂ္ဂိုလ်တယောက်ဟာသွားဆရာရှိရင်တလန်းနဲ့ပဲရှိတယ်။ကောင်းရသူဒီရောက်နိုင်မှာမဟုတ်ပါဘူးလို့သူ့ကိုယ်သူအားလျှောက်တာ။အဲ့ဒီလိုတရားထဲမှာစိတ်မပါတဲ့အခါမှာစိတ္တရိပုတ္တရာမထင်ရှားကြ။သူ့စိတ်ကိုစိတ်စားပေးတဲ့အနေနဲ့ကံရစိတ်ကူးစားတယ်လို့ခေါ်တယ်။ဒါနဲ့အမှန်တမ်းအရေးကြီးတဲ့ကိစ္စတစ်ခုပဲ။ဒီနည်းစနစ်မှာလောကမှာလူငယ်ရဲ့စိတ်ထားကိုပြင်ပေးတဲ့နေရာမှာအမှန်တမ်းတန်ဖိုးရှိတဲ့နည်းစနစ်တစ်ခုပဲ။စန္ဒာရီဘုရားမထေရကမေးတယ်။တရားကြီးတရားတဲ့စိတ်ပေါ်ရောက်တာဘုရားလို့ဆို။ရှင်ရအပြီးတော့နှစ်ပေါင်း50လူတွေတက်လာကြတဲ့ပုဂ္ဂိုလ်တယောက်ပဲခုချိန်ကုသိုလ်လုပ်တယ်ပါအကျိုးရှိမှာတော့ကဲတဲ့နိုင်မှာမဟုတ်ပါဘူးလို့ဆရာလေးလျှော့ထားတယ်ဆိုတဲ့အကြောင်းရှောက်တယ်ရှင်သာရိပုတ္တရာရဲ့ဒီပုံလေးတစ်ခုကဒါသူ့စိတ်ကိုကြောင်းလဲသွားစေသူ့စိတ်ကိုကြောင်းလဲသွားစေဘယ်လိုပြောလို့လဲဗျာဒီကောင်းကြီးနှစ်ပေါင်း50လ ရသောသားရဲ့တတ်ချက်ခဲ့ရတယ်ဆိုတာမင်းတတ်ချက်လို့တတ်တာလားတာဝန်ရလောက်ခံတာလို့သူစဉ်းစားဒီဟုတ်သားကငါတတ်ချက်လို့တတ်တယ်ငါတာဝန်ရမယ်သူစိတ်ထဲမှာပေါ့တာသူစိတ်ထဲမှာပေါ့သွားတော့သူစိတ်ထဲမှာဘယ်တော့ထိအောင်ခံယူသွားတယ်ဆိုရင်အေးတာဝန်ရလို့ငါလို့ရှိလို့လောက်တာမဟုတ်သေးတဲ့ကြောင့်ငါမှဘာအပြစ်မှမရှိဘူးလို့သူယုံကြည်သွားတယ်အဲ့ဒီယုံကြည်တဲ့စိတ်ဟာရှင်သာရိပုတ္တရာတရားဟောတာကိုလက်ခံနေတဲ့ဆိုင်တတိယပါ။အဲ့ဒါကိုခုခေတ်လို့ဆိုလို့ရှိရင်စိုက်ကိုသရပီလို့ခေါ်တယ်။ဒါမှတမ်းမအရေးကြီးတယ်စိုက်ကိုသရပီ။ရှင်သာရိပုတ္တရာကမြင်မှအပြစ်မရှိဘူးလို့ပြောတာမဟုတ်ဘူး။နော်။အပြစ်မရှိဘူးလို့ပြောတာမဟုတ်ဘူး။ကိုသားချင်းတို့တတ်တာလားဒီမိန်းကလေးနဲ့သူ့ဘက်သူယူဆလိုက်အဲ့ဒီလိုယူဆလိုက်တော့စိတ်ကလေးကပေါ်ပါသွားတာ။အဲ့ဒီလိုပေါ်ပါတဲ့အချိန်လေးမှာစိတ္တရုပ်ကအမတန်လေးတတ်တဲ့တရားတွေအခြေခံကနေစပြီးတော့ခေါ်လိုက်တာ။တရားဟောတဲ့ဓမ္မဒေသနာအစဉ်နောက်ကနေသူစိတ်ကလေးကိုပို့လွှတ်ထားပြီးတော့စိတ္တရုပ်ကဟောတဲ့တရားတွေမှာကိုယ်တိုင်တရားနာရလိုက်တာချက်သုံးရင်းဆိုတာလေတရားနာရင်လည်းတရားလူတရားပြဆိုရကြ။ဒါလို့လည်းကြားတာတော့ဆိုတော့တရားအယုံပေါ်မှာစိတ်ဆိုင်ထားပြီးတော့ကိုယ်ဘဝနဲ့ကိုယ်စမ်းသပ်ပြီးတော့ကြည့်နေတာဒါကြည့်နေတာတမျိုးပဲပေါ့။ဒီဟုတ်လိုက်တာဟုတ်လိုက်တာကိုယ်တွေ့ကြုံနေဟောတဲ့တရားနဲ့ကြိုက်ကြိုက်ပြီးတော့ကြည့်နေတာဒါလက်တွေ့ဖြစ်တော့ရလို့ခေါ်တာလေ။နာယုတာရာမဟုတ်ဘူး။ကိုယ်ဘဝနဲ့စမ်းသပ်ပြီးတော့ကြည့်နေတယ်အဲ့လိုကြည့်တာကဒါ practice လုပ်တယ်လို့ပြောတာပဲအဲ့လိုရှင်သာရိပုတ္တရာဟောလိုက်တဲ့တရားကိုနာရင်နာရင်လားသူတဏ္ဍာမှာဝိပဿနာအသိဉာဏ်တွေဖြစ်သွားပြီနောက်ဆုံးမှာသောတပန်ဖြစ်ခန့်နည်းလောက်ထိအစဉ်ကြည့်ရတယ်အနုလောမခန္တီဉာဏ်ဆိုရဲအစဉ်မြင့်တဲ့ဝိပဿနာဉာဏ်ရှိအောင်ရတာဟောစိတ်ထဲမှာပုံပန်လောကတွေလည်းအကုန်ကျသွားတာသူကသူအတိတ်ကိုမေ့လာပြီးသူကတကယ်လူတော်လူပေါင်းကြီးဖြစ်သွားတယ်။အဲ့ဒီအချိန်မှာအတိတ်ကံတစ်ခုကြောင့်နွားခွေခံရပြီးတော့ဒီလူကြီးကဆုံးသွားတယ်။မကြခင်ပဲသန္တာရိပုတ္တရာကိုလိုက်ဖို့ပြီးလမ်းမှာနွားခွေလို့ဆုံးသွားတယ်။အဲ့ဒီဆုံးသွားတဲ့အချိန်လေးမှာသူစိတ်ထဲမှာကြည်နူးနေတယ်။ကြည်နူးနေတဲ့အချိန်လေးမှာအသက်ပြောက်သွားတဲ့အတွက်ကြောင့်သူဒုက္ခကံနဲ့ပြည်ရဖြစ်တယ်။ဟုတ်အဲ့ဒီကုသိုလ်ကြောင့်လို့ရောက်တာဒါပေမဲ့အဲ့ဒီကုသိုလ်ကိုလူမသိဘူးလူသိလိုက်တဲ့ကုသိုလ်ကတော့အကုသိုလ်ကတော့ဒီလူကြီးကဓာတ်သောသားကိုတတ်နေတဲ့ဘုရားသမားကြီးပဲသူတည်ရင်တော့အပင်ငယ်ကြမှာပဲလို့ဘုရားကဒီလိုထင်ထားတာဟုတ်အဲ့ဒါကိုပြောတာမြတ်စွာဘုရားကပါပောတိပတ္တိဘက်ထာຍາວະປາຕະນະເພດສະຕຸອັງກຸດໂຕດີກະອຈຸມະເບດີຢູ່ຈາແລະວິນປີດໍກຸດໂຕດຽວຕະຄູວ່າໄດ້ຢູ່ເຈຊູຈຸໄລໂຕກ້າວແດ່ບໍ່ກ້າວວ່າດາເອດາລະໂລກະສະພາວະບໍ່ຂໍໂລກະສະພາວະເອີ້ອີ່ໂລກະສະພາວະກໍມະນິຍາມານະມະຍໍຖ້ວຍສີຍາກໍມະນິຍາມານະມະຍໍຖ້ວຍສີຍາກໍມະນິຍາມານະບໍ່ລະເລີຍໂຕສຸລຸຊິအကုဒုကံလုံးလို့ရှိရင်အကုဒုကံသည်သာဝိသဒုက္ခဝိပါဒအကုဒုမှန်ရင်အပြစ်ရှိတယ်နည်းနည်းလေးပဲဖြစ်စေအပြစ်ရှိတယ်အကျိုးပေးရင်ဒုက္ခအကျိုးပဲပေးဘယ်တော့မှကောင်းရုံမပေးဘူးဒါကသလောအောင်နေချာလုံးဝအပြောင်းအလဲရှိဘူးများကအကုဒုရဲ့အကျိုးပေးတဲ့အကောင်းကတော့မရှိဘူးအဆိုးပဲဖြစ်ရမှာရသော်ဘုရားကသင်္ကုတ္တရနိက္ခမအထာနာသုတ်အထာနာဝတ်မှာဖြစ်နိုင်တာနဲ့မဖြစ်နိုင်တာကိုရှင်းပြတာဖြစ်တယ်။ဒုစရိုက်ရဲ့ကောင်းကျိုးဆိုတာလုံးဝမဖြစ်နိုင်ဘူးလေ။ဒုစရိုက်ရဲ့ကောင်းကျိုးသာဖြစ်နိုင်။ဒုစရိုက်ရဲ့မကောင်းကျိုးသာဖြစ်နိုင်တယ်။ဒုစရိုက်ရဲ့ကောင်းကျိုးဆိုတာဘယ်တော့မှမဖြစ်နိုင်ဘူးလေ။ဟုတ်။ဒုစရိုက်ရဲ့မကောင်းကျိုးဆိုတာလည်းဘယ်တော့မှမဖြစ်နိုင်ဘူး။ကောင်းကျိုးသာဖြစ်နိုင်တယ်။ဒါကဘာလို့ပြောတော့လဲသလောအောကမ္မကံရဲ့တော်မှာကျောင်းပါအဲ့ဒါကကမ္မတရားပါ ကမ္မနိယမနဲ့လောကသဘာဝနဲ့တွားပြီးတော့တွဲမရဘူးဈာကလလေးမှာအပြောင်းအလဲလေးတွေဖြစ်သွားတဲ့အဲ့ဖြစ်သွားတဲ့အချိန်လေးကိုမသိလိုက်လို့ရှိရင်မျက်စိနဲ့တွားနိုင်တယ်နော်ဒီကနေ့ခေတ်မှာလည်းပြောနေကြတာရှိတာပဲဒီမကောင်းတာလုပ်နေကောင်းကျိုးတွေရနေတယ်ကောင်းတာလုပ်နေကောင်းကျိုးတွေမရဘူးလို့ဆိုပြီးတော့ဒီလိုပြောနိုင်တယ်ကြားတယ်အဲ့ဒါကိုမြတ်စွာဘုရားရှင်းတာကပါပောပိပတ္တတိခတ္တံယာဝပါပံနဗ္ဗေသုဟိုသူတန်းခဲ့တဲ့ဒီဓမ္မတော်တိကခိုးလူကြီးကသူလုံးခဲ့တဲ့နိဗ္ဗာန်50ကျော်တပ်ဖြတ်ခဲ့တဲ့ကန္တတိကတက္ကံအကျိုးမပေးသေးဘူးအဲ့ဒီမှာသူမှ remain ဖြစ်နေတယ်သူစိတ်အစဉ်ထဲမှာ online ဖြစ်တယ်ခုခေတ်လို့ဆိုရင် online ဖြစ်တယ်ကြောက်တာရမဟုတ်ဘူးအကြောင်းတိုက်ဆိုင်တာလို့ရှိရင်သူအကျိုးပေးမှာသိကြတယ်လောကမှာလုံးသမျှကံတွေမှာကြောက်ွယ်သွားတာမရှိဘူးဘယ်တော့မှကြောက်ွယ်သွားတော့ဆိုကံတွေအကျိုးမပေးအောင်လုံးနိုင်တဲ့နေရာကတခုတည်းပဲရှိတယ်ကိလေသာကုန်အောင်လို့ကိလေသာတွေကုန်သွားလို့ရှိရင်တော့ကံဟာဘဝတစ်ခုကိုအကျိုးမပေးတော့ဘူးဘဝတစ်ခုကတော့အကျိုးမပေးတာကံကထုတ်လုပ်ထားတဲ့ခန္ဓာရှိကြရတော့လိုက်အောင်ပါလို့ဆိုပါတယ်ဆက်ဆက်နေတရားရှင်ဒီကျိုးရှိကြတဲ့နေရာစိတ်ဓာတ်တွေနိုင်နေတယ်လို့ပဲနိုင်နေမှာပဲဘယ်နေရာပြီးအောင်ကျိုးရှိရှိအဲ့ဒီတရားစိတ်ဓာတ်တွေကတော့လိုက်နေမှာပဲအဲ့ဒါလည်းပဲကံတရားဟာသူ့ရဲ့ energy တွေစွမ်းအားတွေကိုပုံမချင်းလိုက်နေတယ်လက်ပြီးရင်မကောင်းတဲ့ကံကမကောင်းမျိုးကိုပေးမယ်ကောင်းတဲ့ကံကကောင်းကျိုးပြုဒါကသလောအောကမ္မကမ္မနိယမတရားအဲ့ဒါမှာအပြောင်းအလဲမရှိဘူးသို့တော့လူတွေမှာကမ္မနိယမသဘောကိုကြောင်းမြတ်ဖြစ်တယ်လို့သတ်တွေ့မိတာဘာဖြစ်လို့လဲဆိုအမြင်ထဲမှာဒီပုဂ္ဂိုလ်ကမကောင်းတဲ့ပုဂ္ဂိုလ်ပဲတည်တော့ကောင်းရာရောက်နေတယ်ဟောဒီဟာလေးကိုတစ်ခုကိုစနှက်ချင်ဒါကြောင့်မြတ်စွာဘုရားဟောတယ်ကံနဲ့ပတ်သက်လာလို့ရှိရင်တဲ့မြတ်စွာဘုရားသခင်ပြောရမယ့်ရင်ကမ္မဝိသင်ကညာကလွဲလို့ဉာဏ်နဲ့ဉာဏ်လို့သိနိုင်မှာဖြစ်တယ်ခုနကလည်းဒီဘယ်တန်းကောင်းတဲ့တရားတရားလည်းဘယ်တန်းကောင်းတဲ့အသိပညာလည်းထက်မြက်တဲ့အဲ့ဒီလိုကောင်းတဲ့မလိကမြေဘုရားကြီးဟာတိရဲကကြတော့ဝိသင်ရဲ့ရောက်သွားတယ်။တမအားဖြင့်ကြည့်မယ်ဆိုလို့ရှိရင်ဤနေတဲ့အညာတရားတန်ခါးတွေကိုစုကတ်လို့တရားစကားတရားစကားအများအားပြောလို့အလုံးချင်းမျိုးတဲ့ဤတရားကြီးကတေတော့ငဲချသွားတယ်ဆိုရင်ဒီအဖြေကမဖြစ်တဲ့ဖြေနည်းခုဖြစ်တယ်။ကောင်းတာလုပ်ရတဲ့နဲ့အဆိုးတွေ့အဲဒီမှာလည်းကြောက်တာမှပါလေလို့ဆိုရင်သူကတေကနီးမှာသူတိတ်တဆိတ်လုံးမိတဲ့အကုဒ္ဒုရဲ့ယူကြုံမရဖြစ်နေ။နောက်တာရင်ချီးစွာရဘူး။အဲ့ဒီကစိတ်တတ်ကငဲရန်ပူပန်နေတယ်။မကောင်းတဲ့အလုပ်တစ်ခုကိုသူလုံးမိတယ်။လုံးမိတဲ့အခါကျတော့ပတိနေရီကောသရမင်းကြီးကိုပြီးစားမိတယ်။အဲ့ဒီပြမှုအတွက်သူ့ကိုယ်သူယူကြုံမရဖြစ်ပြီးတော့ပူပန်တော့ကရောင်းနေတဲ့စိတ်နဲ့သိသွားတော့ငဲကြတယ်။ချားထဲမှာအကုဒ္ဒဝေမျိုးခုသွားတာမျိုးပြောတယ်။အဲ့ဒါကိုလူတွေကမသိလိုက်ဘူးပေါ့။အမှန်တန်ကောင်းတဲ့သရတရားရှိတဲ့အသရိတဒီလိုဝေကြီးကိုဥဆောင်ပြီးတော့စီမံတဲ့ဒီဒီတရားကြီးကတည်တော့ဝိရှိငယ်ကြရတယ်ဆိုမဖြစ်တဲ့ကိစ္စလို့ထင်တာ။တို့တော့ငရဲကြပါလားအဲ့ဒီအသရိတဒီလိုဝေကြီးတွေကိုစီစဉ်ခဲ့တဲ့ကုသိုလ်လည်းမဟုတ်ဘူး။ပညာဉာဏ်ထက်မြက်ပြီးယန္နာသုံးပါးကိုသိက္ခာကိုးကွယ်တဲ့ကုသိုလ်ကြောင့်လည်းမဟုတ်ဘူးအဲ့ဒီကုသိုလ်ရဲ့အကျိုးကမပင်သေးဘူးပေးလိုက်တာကကြားဖြတ်ဝလာတဲ့အကုသိုလ်ကကျိုးပေးသွားတာအဲ့ဒါကြောင့်မြတ်စွာဘုရားကဘဒ္ဒောပိပတ္တိပါပံယာဝဘဒ္ဒံနဘိစုတိလူတော်လူကောင်းများအောင်ပါလေအခိုက်အတန့်ကိုယ်လုံးတဲ့ကုသိုလ်ကံကကောင်းကျိုးချမ်းသာကိုမထုတ်လို့သိခင်အဆိုးတွေးနိုင်နေတယ် အဲ့ဒီအစွတ်တွေ့တယ်ဆိုတာကအကြောင်းတစ်ခုရှိရှားတာတို့ကသူတွေ့တာတော့မဟုတ်ဘူးအဲ့ဒီဈာန်ဖြတ်ဝင်လာတဲ့အကြောင်းတစ်ခုရဲ့အကျိုးကိုခံစားတာဒါကြောင့်မို့လို့ကမ္မဋ္ဌိယမှာသဘောအရာပြောလို့ရှိရင်ကမ္မဋ္ဌိယမှာဆိုကံရဲ့တေချာတဲ့သဘာဝတရားတတ်မှတ်ထားတဲ့အတိုင်းဖြစ်တယ်မကောင်းတဲ့အမှုတွေကမကောင်းတဲ့ဟုပဲပြီးတယ်။ကောင်းတဲ့ကုသိုလ်ကကောင်းတဲ့ဟုပဲပြီးတယ်ဆိုတော့တကယ်ကမ္မဋ္ဌာန်းမှာသဘောတရားပဲ။အဲဒီကမ္မဋ္ဌာန်းမှာသဘောတရားကိုတွဲပြောင်းလို့မရဘူး။အဲဒါကြောင့်လို့မဟာကမ္မဝိပင်္ဂတုတ်မှာမြတ်စွာဘုရားကနမတိမကောင်းတာလုပ်ပြီးတော့မကောင်းတဲ့ကိုရောက်ခဲ့ဆိုတာသူတဘာဝအတိုင်းမကောင်းတာလုပ်ခဲ့တဲ့အမှုတွေရဲ့အကျိုးကိုခံရတာမကောင်းတာလုပ်ပြီးတော့ကောင်းတဲ့ဘုံရောက်သွားတယ်ဆိုတဲ့နေရာမှာဈာဖြတ်ဝင်လာတဲ့ကုသိုလ်ကြောင့်ကောင်းတဲ့ဘုံသွားတယ်ကြောင်လို့ကံတရားဆိုတာအကြောင်းတိုက်ဆိုင်လာလို့ရှိရင်ဈာဖြတ်ပြီးဝင်လာတာလည်းရှိတတ်တယ်ဆိုပါစို့လူတယောက်ကလုံးမကောင်းတာတွေပဲလုပ်လို့ဒီကနေ့မှကောင်းတဲ့စိတ်နဲ့ပြေးသွားတယ်ကောင်းတဲ့လေးလုပ်ပြီးပြေးသွားတယ်ဆိုလို့ရှိရင်ကောင်းတဲ့ဘုံရောက်သွားပြန်တော့အတက္ကရာတစ်ဆောင်ထဲမှာမတန်းသေးထတာလေးရှိတယ်။ပြိုကျုံကဝိတုလေးတစ်ခုပြိုကျုံမှာတော့အေးငယ်ချင်းကလေးကစပြီးတော့သူအသက်မွေးတာတော့ရှင်လင်္ကန်းနဲ့အသက်မွေးတယ်ပေါ့နာရီခံရပြီးတော့အမြဲတမ်းတတ်ဖြတ်ပြီးတော့ရောင်းချစားတော့တဲ့ပုဂ္ဂိုလ်များဒီနေ့ကျတော့ယောဂဝိရဏရတာယောဂဝိရဏရတော့တရားမူးမူးဖြစ်နေတဲ့အချိန်မကောင်းတဲ့အာယုန်နိမိတ်တွေဒီမှာထင်လာအဲ့ဒီမကောင်းတဲ့အာယုန်နိမိတ်တွေထင်လာတဲ့အချိန်လေးမှာရဟန္တာကြီးတွေကဆွမ်းနိုင်ကြရဲ့တဲ့သူရဲ့ညီညွတ်တယ်လေဖဲ့ဩတယ်လေကြားလိုက်တော့ဩဒီလိုအပင်ငယ်ကြားချင်တယ်ဗျာတနာတာနဲ့အိမ်မော်ကြွတော့ကြွတော့ပြီးတော့သူ့ကိုအပင်တကားပြောလို့ငါချပေးရလို့ဉာဏ်လိုက်ဆိုမလားဉာဏ်လိုက်ဆိုလိုက်ယောဂဝိရဏဉာဏ်စိတ်ချမ်းသာမှုကြီးရမယ်ယောဂဝိရဏသက်တာလိုက်ဆိုမလားဟောဆိုမယ်ဟောအကိုရမဲ့နေတဲ့အချိန်မှာဆိုပါဠိပဲတို့ပြီးအာဟုဝေရဆင်းနေတယ်အဲ့ဒီချိန်မှာယန္နာမထေရကြီးကသူ့ကိုလိုက်ဆုတ်ခိုင်းတယ်ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိတဏ္ဍံတရဏံကိစ္ဆာမိအဲ့ဒီတရဏကုံလဲဆိုပြီးရောသူကအောင်မေးပြုတ်ကြပါမဆိုလိုက်တော့ဟောတရဏကုံလဲဆိုပြီးရောစိတ်ထဲမှာသူအာဟုရလို့စိတ်ထဲမှာယုံကြည်အားကိုးတဲ့စိတ်ကလေးနဲ့တည်သွားတဲ့အခါကျသူကဘုံပစွန်းတတ်သွားဖြစ်တယ်။အပေငယ်ကျန်ရမယ့်ပုဂ္ဂိုလ်တရားဟောဘုံပစွန်းတတ်သွားဖြစ်တယ်။ဘုံပစွန်းတတ်ဖြစ်တဲ့အခါကျညကြတော့အဲ့ဒီယဟန္တာပုဂ္ဂိုလ်ကြီးစီလာတယ်။အရှင်ဘုရားကအဲ့ဒီတွေ့တော့ဘုရားတရဏကိစ္ဆာမိတော်တို့ချပေးတာဟုတ်တယ်။ငါဝတိလကချပေးတယ်ဆိုရင်တပည့်တော်အထက်တပ်ကြီးကြီးအောင်ရောက်မှာ။ဒီဝါလာချောင်းတရားဆိုတာကိတ္တန်တယ်ဒါကြောင့်မလို့ဓမ္မဆိုတဲ့စကားလုံးရဲ့အတိတ်တွေကိုဖွင့်ဆိုတဲ့ကံမှာစတုတ္တအပါယေတုအပတမာနိကတ္တဝါဓာရေတိတိဓမ္မောတရားကိုစိတ်သုံးတဲ့ပုဂ္ဂိုလ်အပေလေးကိုမကြရအောင်တရားကဆွဲထားနိုင်တယ်ဆောင်းထားနိုင်တယ်တကယ်အပေလေးကိုမကြရအောင်အပြည့်အစုံဆွဲဆောင်လိုက်တာကတော့မတရားဖြစ်ရမယ်။သို့သောကုသိုလ်တရားတွေကလည်းပဲမကောင်းတဲ့ဘုံကိုမရောက်စေအောင်။တမန်ကုသိုလ်တွေကလည်းကာဝေပေးနေတာ။ကာဝေပေးနေတာ။ဒါကြောင့်မို့ဓမ္မလို့။အေးဓမ္မဆိုတာအလုံးအားကိုးစရာကောင်းတယ်။ဘုရားဝါဒဝင်ပြီးတော့ရှင်းနေတာဓမ္မန္တရဏံကိစ္ဆာမိလို့ဆိုကြအဲ့။သို့သောတရားကိုကိုးကွယ်တယ်တရားကိုကိုးကွယ်တယ်ဆိုတာတရားကိုကိုးကွယ်တာလည်းမတူဘူး တရားကိုကိုယ်ဝယ်တယ်ဆိုတာတရားကိုလိုက်အောင်ကျင့်သုံးခြင်းပဲဖြစ်တယ်တရားတရားများမိမိတဏ္ဍာမှာရောက်ရှိအောင်ဆောင်ရွက်ခြင်းပဲဖြစ်တယ်ကာမတရဏိသဗ္ဗေဆိုရင်လည်းမကဘူးဓမ္မကိုအကုတဲ့ယုံကြည်တယ်ဆိုလို့ရှိရင်ကုသိုလ်တရားကိုပြုလုပ်အကုသိုလ်တရားတွေကိုရှောင်တယ်ကိုကျင့်သီလကိုသင်္သင်ဆောက်ရှောက်တယ်တမာတိတရားကိုပွားများတယ်အသိပညာတွေတိုးတက်အောင်ပညာတိုးတက်အောင်ကြိုးစားတယ်အဲ့ဒီသီလသမာဓိပညာဆိုတဲ့တရားတွေမကောင်းတဲ့ဘက်ကမရအောင်ထိနေဆော့ချောက်ထားနိုင်ထောက်ကူပြုတယ်ဒီပြောအဲ့ဒါကြောင့်မဟုတ်ဓမ္မဆိုတာကိုယ်ကိုယ်တိုင်ကျင့်သုံးလို့ရှိရင်ကျင့်သုံးတဲ့တရားဒုတိယကိုဆန္ဒဒုက္ခရရှိတာရသော်ဘုရားကဓမ္မောဥစ္စေယောဒုက္ခမာဝဟတိပဲ။ကောင်းစွာจิตသုံးတဲ့ဓမ္မတွေချမ်းသာဒုက္ခကိုယူဆောင်လာတတ်တယ်။လောကမှာလူတွေကြားတဲ့ချမ်းသာဒုက္ခဆိုတာဓမ္မကပေးတဲ့ချမ်းသာဒုက္ခတွေပဲ။ဒီကနေ့ဘုန်းကြီးတို့တွေမြတ်ဗန္ဓကမှာလူလာဖြစ်ပြီးတော့ဘုရားတရားတော်တွေကိုသိခွင့်ကြားနာခွင့်ရနေကြတာဓမ္မကပေးတဲ့အမွေတွေပဲ။အတိတ်ဘဝတွေကကိုယ်ကိုယ်တိုင်လုပ်ခဲ့တဲ့ကုသိုလ်ကောင်းတွေအကြောင်းမို့ဒီအခြေအနေကောင်းတစ်ခုကိုဖန်တီးပေးတယ်။အဲဒီကံတရားကအခြေအနေကောင်းတစ်ခုကိုဖန်တီးပေးတယ်။အဲဒီကံတရားမလုပ်ခဲ့လို့အခြေအနေဆိုးနေတဲ့ပုံပေါ်တယ်ဆိုလို့ရှိရင်ဒီဓမ္မကိုသိရှိခွင့်မရဘူး။အခြေအနေဆိုတာလူတိုင်းလူတိုင်းအခြေအနေကောင်းအခွင့်ကောင်းဆိုတာရှိတာမဟုတ်ဘူး။စဉ်းစားကြည့်ပေါ့ညမနိုင်ငံမှာလူပေါင်းတန်း60ကျော်ရှိတယ်ထင်တယ်။တန်း60ကျော်ရှိတဲ့အထက်မှာဘုရားတရားတော်လည်းသိခွင့်ရတဲ့ပုဂ္ဂိုလ်ဆိုတန်း60ကျော်ရှိဘူးမေတ္တာနဲ့လည်းဥည်တော်ပဲရှိတယ်။တခြားနိုင်ငံတွေတော့မပြောနဲ့တော့တန်ပေါင်း600ကျော်ရှိတဲ့ကမ္ဘာလူကြီးတွေကဘယ်နဲ့တန်းတော့ပဲဘုရားရဲ့တရားကိုနာခွင့်ရမယ်အလွန်နေတဲ့အတိုင်းသာပဲ။ဘုဒ္ဓဒေသနေရောသွားမကြည့်နဲ့။မြေဒေသစိတ်တာလို့ဆိုတာအသူရကယ်လို့ဆိုရင်အပယ်လေးကိုရောက်နေတဲ့တတ္တဝါတွေကဒီခွင့်ရတဲ့ကလုံးဝမရှိဘူးဝေးတယ်။အဲဒါကြောင့်မလို့အခွင့်ရရနေတဲ့အချိန်မှာဒုသန္တမှာဓမ္မကိုရှင်းသုံးကြရမှာလေဒီဓမ္မကလည်းပြည့်စုံအဲ့ဒီဓမ္မဆိုတာအခြေခံဖြစ်တဲ့ကုသိုလ်ကဘာပဒ110ပါးကဓမ္မပဲကုသိုလ်ကဘာပဒ110ပါးနဲ့အစစ်မြင်လာလို့ရှိရင်တမာရီခြင်းတွေကိုကျင့်မယ်ဝိပဿနာခြင်းတွေကိုကျင့်မယ်ဝိပဿနာကျင့်နိုင်ကိုကျင့်လို့မတရားဖို့တရားဆိုတာကိုရလာလို့ဆိုရင်အပယ်လေးပုံကိုမကြပါဘူးဒီတရားကထာဝရအပယ်လေးပုံကလွတ်ပြီးအပယ်တကားပိတ်သွားပြီဒုစုံဆန်းရှိတယ်ဒီကကြည့်အောင်ပို့ပြင်းတယ်ဒါကြောင့်မို့ကံတရားမှာပုံလေးကားချက်မှတ်ထားကြလားကောင်းကျိုးရတာမှန်တယ်ညကုသကံရဲ့အကျိုးလေးကြီးမကောင်းတာမှန်တယ်ညအကုသကံရဲ့အကျိုးလေးကြီးဒါတော့ပုံလေးကကြပါ့အဲ့ဒါကြောင့်မို့ဒီနေရာမှာကမ္မနိယာမကိုမျက်စိမလဲဖို့ပေါ့မြတ်စွာဘုရားဟောထားတယ်ပါပောတိပတ္တိယပတ္တံယာဝပါပံနပိစတိသဒ္ဓါသပိစတိပါပံအထပါပောပါပါလိပတ္တိဒီအခိုက်အတန့်လေးတစ်ခုမကောင်းတဲ့လူတယောက်ဟာကောင်းတာတွေတွေ့နေတယ်။ဘာဖြစ်လို့တွေ့လဲ။ကိုလုံးခဲ့တဲ့ကိုလုံးတဲ့မကောင်းမှုဆိုတဲ့အကုသိုလ်ကံတွေကအကျိုးမပေးသေးလို့အကျိုးပေးပြီဆိုရင်အဆိုးတွေကြီးပဲတွေ့မယ်။ဟုတ်။ဒါလောကသဘာဝကိုဖြတ်ကျော်ပြီးကမ္မသဘာဝပြောတာကမ္မနိယာမ။နောက်ကောင်းတဲ့ဘက်ကဖြေရော။ဖတ်ရောပြီးပတ္တိပါပံယဝဖတ်တံနပိစတိသဒ္ဒါသပိစတိဖတ်တံအထဘဒ္ဒောဖတ်တံပတ္တိကောင်းတဲ့လူတယောက်ကအခိုက်အတန့်အပြည့်မကောင်းတာတွေတွေ့ရတယ်။ဘာကြောင့်တွေ့လဲ။ကောင်းတဲ့အလုပ်ကံတွေကအကျိုးမပေးသေးဘူး။အဲဒီကောင်းတဲ့ကံတွေကအကျိုးထုတ်လုပ်ပြီဆိုရင်ကောင်းကျိုးပဲထုတ်လုပ်တယ်။ကောင်းတာတွေကိုတွေ့ရတယ်။အဲ့ဒီဒီသနာတော်တွေကိုတည်တည်ချာချာရှင်းပြသုံးသပ်မယ်ဆိုလို့ရှိရင် ဘုန်းကြီးတို့တွေဟာကာမဂိယာမသဘောကြီးကောင်းတာတွေကြိုးစားဖို့မကောင်းတာလုပ်ရင်တော့မကောင်းတဲ့အကျိုးတွေရမှာပဲကောင်းတာလုပ်ရင်ကောင်းတဲ့အကျိုးရမှာဒီနေရာမှာနိယမတရား၅မျိုးဆိုတာမှတ်သားသင့်တယ်နိယမဆိုတာသာဝရမြဲတဲ့သဘာဝတရားကြီးတွေနိယမဆိုတာအဲ့ဒီသာဝရမြဲနေတဲ့အနေထားသဘာဝတရားရဲ့မြဲတဲ့အနေထားတစ်ခုကနိယမလို့ပြောတာအဲ့ဒီနိယမဟာဘာလိလဲလို့ဆိုရင်ဗီဇနိယမဥတုနိယမကမ္မနိယမဓမ္မနိယမနောက်ဆုံးကစိတ်တရားနိယမနိယမတရား၅မျိုးရှိတယ်ဒေရင်ဆရာတော်ဘုရားကြီးရဲ့နိယမဒီပဏီဆိုတဲ့အဲမှာဒီနိယမတရား၅မျိုးရှင်းပြီးတော့ပြောတာရှိတယ်အဲ့တော့ဒီနိယမတရား၅မျိုးဆိုတာလည်းမှတ်သားပြီးတော့သိရှိတဲ့လေနမတိကဗီဇနိယမဗီဇနိယမဆိုတာမျိုးစိတ်တစ်ခုကထုတ်လို့လို့ရှိရင်အဲ့ဒီမျိုးစိတ်နဲ့အလားတူတူတဲ့အရာကိုပဲထုတ်လို့ပဲကျန်တာတွေမထုတ်လို့ဆိုပါလို့မကြီးစည်းကိုစိုက်လို့ရှိရင်မကြီးပင်ပဲပေါ့ဒီအစိတ်နဲ့တူတဲ့ဟာကိုပဲရတယ်ကြောင်းလဲလို့မရှိဘူးအေးဒီကနေ့ခေတ်မှာတော့ဟိုအထောက်အကူပစ္စည်းတွေနဲ့မျိုးတွေဆက်ပြီးတော့လောက်ကြတာတွေတော့ရှိတာပေါ့အဲ့ဒါတွေကသဘာဝကိုလွန်သွားတယ်မျိုးစိတ်မှာတခြားအထောက်အကူတွေထည့်ပြီးတော့လောက်တဲ့အခါကျတော့သဘာဝကိုလွန်ပြီးတော့ပြုပြင်ပြောင်းလဲမှုရဲ့ဆွမ်းအားကြောင့်ကြောင်းတော့တာတော့ရှိနိုင်တာပေါ့ဆိုပါလို့ဒီညဒီရေကိုတောက်တဲ့မျိုးစိတ်အပင်တွေတနေရာထဲမှာအပင်မျိုးစုံရှိတယ်တချို့ပင်ကအချိုတယ်တချို့ပင်ကချင်းတယ်ဒီရေနဲ့ဒီရေကိုတောက်ပြီးတော့မဖြစ်လို့ချိုတဲ့အတိကချိုပြီးတော့ချင်းတဲ့အတိကချင်းရတယ်ဆိုတော့တမယာသိကြတော့ဘာလို့ချင်းပြီးတော့နော်အချိုမျိုးဖြစ်တဲ့ပန်းလိမ်မော်တော့ဘာလို့ကြတော့ကြားလိမ်မော်တော့ဘာလို့ချိုရမလဲဆိုရင်ဒီပိဇာနိယမှာပိဇာနိယရဲ့ရဲ့တူပေမဲ့လို့သူ့မျိုးစိတ်ကအချင်းမျိုးဆိုရင်အချင်းပဲဖြစ်တယ်အချိုဆိုလို့ရှိရင်ချိုပဲဖြစ်တယ်ဒီလိုဆိုလို့လားသူ့ဆိုင်ရာမျိုးစိတ်အတိုင်းအတီးတီးတာဒီလိုဖြစ်ရတယ်အဲ့ဒါတော့သဘာဝအတိုင်းသွားလို့ရှိရင်လူရဲ့ဆွမ်းအားနဲ့ပြောင်းတာမပါဘူးသူ့သဘာဝအတိုင်းဆိုလို့ရှိရင်ဒီမျိုးစိတ်နဲ့လားတရံတူတဲ့အရာကိုပဲပေါ့အဲ့တော့ဓမ္မစီကိုစိုက်လို့ဓမ္မပင်ပေါက်တယ်ဓမ္မစီကနေမကြီးပင်မပေါက်ဘူးနော်ဓမ္မစီကဓမ္မပင်ပဲပေါက်တယ်တမယာစီကတမယာပင်ပဲပေါက်တယ်ဆိုတာဒါပိစားနေရပါလေခွာသူတော်ဘဝအတိုင်းဖြစ်တယ်ကိန်းနေရဲ့နေရပါဆိုနောက်တစ်ခုကပါလို့ဆိုလို့ရှိရင်ဟောဥတုနေရပါဥရုဏိယမဆိုတာသဘာဝတိုင်းဖြစ်နေတဲ့ဥဒုဆောင်းရဒီပါအေးတယ်မြေရဒီပါပူတယ်မိုးရဒီပါမိုးရတယ်ဆိုတာဒါဥရုဏိယမလို့ခေါ်တာအဲ့ဒီဥဒုကလိုက်တပည့်ကသိကြပွင့်တယ်တချို့တပည့်ကဆောင်းရဒီပါပွင့်တယ်ဆိုဆောင်းရဒီပါပွင့်တယ်ဘုရားဒီကြမှာပဲနဲ့ကွင့်နေလာကြဘုရားဒီကြမှာမဟုတ်ဘူးဥဒုအလိုက်ဖြစ်တယ်အဲဆိုဥဒုအာလိယောဆိုဖြစ်ကြအဲ့ဒီလိုဥဒုအာလိယောဆိုကိန်းနေမြဲတဲ့အရာကိုဥဒုနိယမလို့ဒီလိုခေါ်တယ်ဒါတွေကအပြင်းမပဟိတတွေနဲ့တတ်တဲ့အရာတွေပေါ့ဟောနောက်တစ်ခုကပါလဲလို့ဆိုတယ်ကမ္မနိယမကမ္မနိယမဆိုတာ
ကိုလို့တဲ့ကံတိုင်းသူကံကနေအကျိုးပေးတာအဲ့ဒါကမ္မမြတ်ကလျာဏကာရီကလျာဏပပကာရီစပပကံကောင်းတာလို့ရင်ကောင်းတဲ့အကျိုးထုတ်လို့တယ်မကောင်းတာလို့ရင်မကောင်းတဲ့အကျိုးထုတ်လို့တယ်ယာတိတံဝေပတိပိစံတာရိတံဟတေတံဒီမျိုးစိကိုတိုက်လို့ရှင်ဒီအသီးပဲပြီးတယ်ဒါကမ္မနိယမတ်ကအဲ့ဒီလိုအလားတူကံမျိုးတူညီတဲ့အကျိုးရရှိစေတာဒါကမ္မနိယမတ်ကိုပြောတယ်ကမ္မနိယမတ်ကိုပြောတယ်နောက်တစ်ခုကမ္မနိယမတ်ဆံအာလေလို့ဆိုတယ်ကံနဲ့အလားတူတဲ့အတော်တူတဲ့အကျိုးတရားမျိုးကိုပေးခန္ဓာကမ္မနိယမအကုသိုလ်ကကောင်းကျိုးထုတ်တယ်အကုသိုလ်ကမကောင်းကျိုးထုတ်တယ်ကမ္မနိယမနောက်တစ်ခုကံကနေပြီးတော့တူညီတဲ့အကျိုးကိုပေးလို့အဲ့ဒါကမ္မနိယမကံကျိုးပေးပြီဆိုလို့ရှိရင်သူကတူညီတဲ့အကျိုးကိုပေးလို့ရှိတယ်ပေါ့သောသောပါဏာတိပါဒအမှုပြုတဲ့ပုဂ္ဂိုလ်တရားသူကသူများရဲ့အတက်ကိုတူအောင်လုပ်ခဲ့တဲ့အတွက်ကြောင့်သူ့ရဲ့အပေါ်ဆုံးအကျင့်ကတက်တူတယ်ဒါတွေ့ကြည့်တဲ့အကျိုးအပင်ငယ်ကြတာလေးပါလေထားလိုက်နောက်ဆုံးမှာသန္တိပါဒကံရဲ့အပေါ်ဆုံးအကျင့်ဖြစ်လျာဘွားမှာတက်တူတယ်လို့ဆိုအကျိုးရတယ်ဒါကံအထုတ်လုပ်လိုက်တဲ့အကျိုးလို့ယသော်ဗျာလက်ချက်တည်းမှာအဝိဇ္ဇီကသတိတရားအကြောင်းကိုကြည့်အဲ့ဒီတည်းရဲ့နာမည်ကပါဠိလိုခေါ်တယ်ဒီကုန်ရောက်သေးပဲကြာရဲ့တိစီဥစ္စာတွေကတော့ချမ်းသာပြောင်းသွားတာ။တရားကြောင်းသွားပြီးတော့တရားနာတဲ့အခါသူစိတ်ထဲမှာဘယ်လိုနှလုံးသွင်းမိလဲလို့ဆိုရင်လူ့ဘဝမှာနေမယ်ဆိုရင်ဒီတရားတွေကိုမှပြည့်စုံအောင်ဖြစ်မှာ။ကျင့်နိုင်မှာမဟုတ်ဘူး။ဒါကြောင့်မို့လို့သာသနာပေါ်ဝင်ပြီးတော့ပြည့်ပြည့်စုံစုံကျင့်နိုင်အောင်သာသနာပေါ်ဝင်မယ်လို့စိတ်ဆိုးဖြတ်ပြီးတော့ရသောဗျာဟောတဲ့သီလကျင့်စဉ်၊သမာဓိကျင့်စဉ်၊ပညာကျင့်စဉ်ကိုကျင့်ကြံသာသနာပေါ်ဝင်လာလိုက်။တရားဓမ္မကျင့်ကြံအထောက်ရင်းတော့အကြောင်းသွားပြီးတော့တရားထုတ်တာပြင်းပြထန်ထန်ကြိုးစားအထောက်ရင်းရနိုင်ပြီ။နောက်ဆုံးကြတော့သူကမျက်စိနှစ်ကွင်းအလင်းမရဘူး။မျက်စိရောဂါဖြစ်ပြီးတော့မျက်စိကွယ်သွားတဲ့အဆင့်ရောက်သွား။မျက်စိလည်းကွယ်ရောယန္တာလည်းဖြစ်သွားတယ်။သူဖြစ်တယ်ကဲတမအားဖြင့်ပြောမယ်ဆိုလို့ရှိရင်ဒီကိုယ်တော်မအိပ်မနေကျင့်လို့မျက်စိကွယ်ရတယ်လို့ဒီလိုပြောတာအပေါ်ယံကြည့်မယ်ဆိုရင်မျက်စိကိုမကုပ်ဘူးခရီးမဆိုင်ဘူးမျက်စိကိုခရီးမဆိုင်လို့ဒီလိုဖြစ်ရတယ်လို့အဖြေထုတ်ကြပါဘူးတကယ်အဖြေအစ်စ်မှန်အကြောင်းတရားကဘာလဲသူကလွန်ခဲ့တဲ့ဘဝကမျက်စိရောကခုနဲ့ဆေးစရာဖြစ်ခဲ့တာအဲ့ဒီဆေးစရာဖြစ်နေတဲ့အချိန်မှာသူကမူပိုင်းတောက်တာပေါ့။ဟိုနေဒီနေလက်ပြီးတော့ဆင်းခုတာပေါ့။ရွာတရွာရောက်တဲ့အခါကျတော့ယသီယောကဖြစ်တဲ့လူကြီးသူပြလာတယ်သူခုပြိမယ်လို့ဆိုတယ်။ယသီယောကခုလိုမပြောင်းတော့ဘူး။တော်တော်ဆိုးဝါးနေတဲ့အမျိုးသမီးတရားသွားတွေ့တယ်။သွားတွေ့တော့သူကယသီယောကအကြောင်းစံပတ်ကြည့်ရှုပြီးတော့ကြောက်နိုင်တဲ့အနေအထားသူကတွေ့အဲ့ဒီလိုတွေ့တဲ့အခါကျတော့အဲ့ဒီအမျိုးသမီးနဲ့ပါပြောတော့ဆိုဒီရောကသူတာဝန်ယူပြီးတော့ခုမယ်ပျောက်လို့ရှိရင်ဆေးဘဝကလောက်ပြီးမလဲမကုသိုလ်နေတဲ့အဲ့ဒီစကားပြောတာပြောတော့အဲ့ဒီယောဂရှင်အမျိုးသမီးကလည်းဆေးတွေဆုံးနေဆရာတွေလည်းဆုံးနေသူမျက်စိကမပြောက်ဘူးဒီဆရာကသူပြောက်အောင်ခုမယ်လောက်ပြီးမလဲဆိုတဲ့အချိန်သူစိတ်ထဲမှာပြောက်မယ်လို့မထင်ဘူးမတင်သည့်အတွက်ကြောင့်စကားကိုအလွန်ကြုံပြောတယ်ဘယ်လိုပြောလိုက်တော့ဆိုရင်ဆရာရဲ့ဆေးဘဝကပြောင်းနေပါနဲ့ကျမမျက်စိကြောက်အောင်ပြနိုင်လို့ရှိရင်လူကိုယ်တိုင်သာသမီနဲ့လည်းကွာရှစ်ပစ္စည်းတွေပုံအပ်ပြီးတော့လူကိုယ်တိုင်ကြုံခံမှမယ်လို့ပြောတယ်အလွန်ကြုံပြောတာနော်စကားလုံးကြုံဖြစ်ဖြစ်တယ်အဲ့ဒီမျိုးသမီးကအဲ့လိုပြောတော့ဆေးဆရာကောင်းပြီဆိုပြီးတော့အဲ့ဒါဆုံးဖြတ်တဲ့သူ့ရဲ့ကြွန့်ကျင်မှုပညာကိုအတုံးချပြီးတော့ဆေးပေါ်ဆက်ပြီးမျက်စိခတ်ပေးလိုက်တာတစ်ချိန်ခတ်တာနဲ့မျက်စိကသိဤတန်တာတက်တာအဲ့ဒီလိုတက်တာသွားတော့ကြည့်လေ ဆိုရင်စွထိတ်တာခဏကမဟုတ်ဘူးလေငါစကားတော့တော်သွားပြီငါမျက်စိကြောက်ရင်တော့ငါသားတွေသမီးတွေတကယ်ကသူ့ကြောင့်ဖြစ်တော့မှာလေအမှန်တိုင်းပြောလို့တော့မဖြစ်ဘူးဆိုပြီးနောက်တစ်ခေါက်လာတော့ခါတဲ့သူကမျက်စိကိုချိန်ညင်အောင်ဆောင်ပြီးတော့ဆရာမျက်စိခတ်မှပုံဆိုးလာတယ်အရင်တော့သက်တာနေတာအခုပုံဆိုးလာတယ်နဲ့ပြောတယ်ပြောတဲ့အခါဆေးဆရာကသူကသိပြီအဲ့ဒီအချိန်လေးမှာသူစိတ်ကောင်းလို့လုံးကောင်းထားလိုက်တယ်ကောင်းလားအဲ့ဒီအချိန်မှာမဖြစ်ဘူးအေးငါရဲ့ဆေးဝါးကမပေးချင်ဘူးသူကလေးကမလောက်တာပြီးရောပေါ့ဆိုသူပေးတဲ့ဆေးဝါးကအမလို့ချင်ဘူးကလေးသားချီတဲ့အနေနဲ့မျက်စိကမ်းမဲ့ဆေးကိုထော်ပြီးတော့အဲ့ဒီဆေးကိုခတ်ပေးလိုက်သူကိုယ်တိုင်ခတ်ပေးလိုက်ခတ်ပေးလိုက်တဲ့အခါမကြခင်မဲ့အဲ့ဒီမျက်စိကဖူးရောက်လာပြီးတော့နောက်ဆုံးကမျက်စိပြတ်သွားတဲ့အဆုံးဖြစ်ရောက်တာအဲ့ဒါတစ်ချိန်တော့လောက်ခဲ့တဲ့အခါအဲ့ဒီလိုလုပ်ခဲ့တဲ့အတွက်ကြောင့်သူနဲ့သူလုပ်ခဲ့တဲ့အကုသိုလ်ကံနဲ့တူညီတဲ့အကျိုးကိုသူခံစားရတာဘဝတိုင်းဘဝတိုင်းမျက်စိပွေရတာ။အဲဒီကိစ္စမှာလည်းပဲမျက်စိပွေတဲ့ပုဂ္ဂိုလ်တွေဒီအကြောင်းကိုမပြောလို့မပြောနိုင်ဘူးနော်။မဟုတ်တာမကောင်းတာဖြစ်ပြီဆိုလို့ရှိရင်ကိုယ့်ရဲ့အတိတ်အကြောင်းကိုရှိတတ်တယ်။ရှိကတော့မပြေမဆရာတော်ကြီးကမှမရှိဘူးလေ။ကံတရားကိုရှင်းညွှန်ပြီးတော့ပြောတဲ့စကားတစ်ခုပေါ့ဆရာတော်ကြီးကပြောတော့ကျောင်းပါတခိုးခိုးခံရတယ်ရှိတဲ့သင်္ခါရရောပစ္စည်းတွေရောဘာခွဲရောက်နေကုန်ပါဘာလို့ပေါ့အဲ့လိုခိုးခံရတဲ့အခါဆရာတော်ကြီးကပြောတော့အေးတိတ်တိတ်နေကြတိတ်နေကြမပြောကြနဲ့တို့ဘုရားတော့မဟုတ်တာလောက်ထန်နေလူသိကုန်နေတယ်ဘုရားတော်ကခိုးခဲ့လို့ခိုးခိုးခံတယ်လို့ဒီလိုဆိုလို့ကတော့ဆရာကြီးကအဲ့တော့လောကမှာမကောင်းတာဖြစ်တယ်ဆိုရင်အကြောင်းကတော့ရှိတာရှိတယ်ပေါ့။ဩော်ဒီပုဂ္ဂိုလ်ကလည်းရှင်ပါဠိမှာဉာဏ်တာဖြစ်တယ်နောက်ဆုံးဘုရားကြည့်အောင်မျက်စိကွယ်ခြင်းဆိုတဲ့ဆိုးကျိုးတစ်ခုကိုရရှိပါလိမ့်မယ်။နောက်ကနေပြီးတော့အကုသိုလ်ဆိုတာလိုက်နေတယ်ဒါကြောင့်မြတ်စွာဘုရားတတောဏဒုက္ခမရိတိစိတ်ကံဝဝါတော်ပရလဲကိုကလဲမှာကတ်ထားတဲ့ဓွားတော်ရဲ့နောက်လဲကလဲယုံနေရတဲ့ဓွားရဲ့နောက်လဲဝိကြီးကလိုက်နေတယ်လို့ပဲလိုက်ပြီးတော့ဒုက္ခပေးနေတယ်လို့ပဲအမှုလိုကံတွေကလိုက်ပြီးတော့ဒုက္ခနဲ့ဆုံးကျိုးတွေကိုပေးနေတယ်လို့မြတ်စွာဘုရားဟောတယ်ဒါကမဏိယပါဗျာမကောင်းတာလို့ရင်မကောင်းတဲ့ကံဖြစ်တယ်ဆိုတာပြောတာအကျိုးပေးဖို့ရင်ဒီတိုင်အဲ့ဒီကမဏိယမနဲ့ပတ်သက်တဲ့ဟာတစ်ခုရှင်တို့ကလူတယောက်သူ့ရဲ့အတိတ်ဘဝဆက်ကြောင်းနဲ့ပတ်သက်ပြီးတော့ပြောတာတစ်ခုရှိတယ်ရန်တော်ရင်ရွာတရားရောက်သွားတဲ့အခါအဲ့ဒီရွာကိုမိလောက်ပါမိလောက်တော့ရွာပေါ်ကနေဖြတ်ပြီးတော့ကောင်းငင်ရံနဲ့ပြန်သွားတဲ့ခြေကန်းတကောင်မှာမိလောက်တဲ့နေရာကနေပြီးတော့ရှူးပဲလဲဆိုတက်သွားပြီးမိကွင်းတစ်ခုကခြေရဲ့လက်ဘဲကိုသွားဆက်သွားအဲ့ဒီခြေကကောင်းငင်ကပြန်သွားပြီးတော့မိခွင်းကလက်ဘင်းကိုသွားဆုတ်မိရဖြစ်ပြီးတော့မိတော်မျိုးတော့အောက်ချပါအဲ့ဒါမှသူဆန်းနဲ့ဖြစ်တဲ့တစ်ခုပေါ့နော်ကောင်းငင်ကပြန်သွားတာမိတော်မျိုးတော့ကြီးတယ်ကြီးဖို့ကြာပါအဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကိုရှောက်ထားကြည့်တယ်ဆိုတာသူလုပ်ခဲ့တဲ့ကံကိုသူခံရတာလို့မြတ်စွာဘုရားရှင်အတိတ်ဘဝတော့ကသူကလယ်သမားတယောက်ရှိခဲ့လေသမားဆိုတာနွားနဲ့အလုံးလုံးကြတာနွားနဲ့အလုံးလုံးတဲ့ကံမှာနွားဆိုတာတပိနကက်ကလည်းရှိသေးတာနွားတိုင်းကျိုးစားတဲ့နွားမဟုတ်တချို့နွားကြတော့ပေကက်ကလုံးနေတဲ့နွားလည်းရှိတယ်။ဩသူခိုင်းနေတဲ့နွားတွေကနွားတကောင်မှာအလုံးပေကက်ကဖြစ်တယ်။ခိုင်းပြီဆိုလို့ရှိရင်နွားမထတော့ဘူးထိုးအိတ်ကြတော့စိတ်မရှိတော့အဲ့ဒီလက်သမားကဘာလုပ်လဲဆိုလို့ရှိရင်ဒီလောက်တော့အိတ်ချင်တာကအများနဲ့အိတ်ပြီးတော့ဆိုပြီးတော့ အနန္တကောင်းရုံမှာကောင်းရုံတွေယူနွားရဲ့လက်ထဲကိုကောင်းရုံတွေပတ်ပတ်ပြီးတော့မိရှုလိုက်အဲ့ဒီအကုဒ္ဒုကိုသူကျွလွန်ခဲ့အဲ့ဒီကျွလွန်ခဲ့တဲ့အတွက်ကြောင့်အဲ့ဒီလက်သမားကငရဲကြပြီးနောက်ဖြစ်နေရဘဝတိုင်းဘဝနဲ့အခုလိုလက်ထဲကိုမိခွေးဆွမိပြီးတော့တည်တဲ့ဘဝပေါ့အများကြီးပဲဣတိယစိတ်ကင်ကြရစေပြိတ္တတို့ကစဉ်းစားမိပါစဉ်းစားမိလိမ့်မယ်သူတတ္တာတစ်ခါပဲဒါပြလို့ကိုကြတော့အချိန်ချင်းခံရတာကဒါမျိုးစိတ်နဲ့ကြည့်ပြီစေရနာတွေကကြောင်များစွာဖြစ်တယ်မျိုးစိတ်နဲ့ကြည့်တယ်ကိုဆိုင်တာကအစီလေးတစ်စီတယ်အဲ့ဒီအစီကနေပြီးအပင်ပေါက်လာပြီးအသီးပြီးတဲ့အခါဆိုပါစို့တရက်ပင်ဆိုပါစို့ကိုဆိုင်လိုက်တာတစ်စီလေးရယ်သို့တော့အဲ့ဒီဒစီတွေကပေါက်လာတဲ့တရားပင်ကပြီးပြီးတဲ့အတိကြတော့ထောင်ချီဖြစ်တယ်မို့လားအဲ့ဒါလည်းပဲကိုလုတ်တဲ့ကံဟာတစ်ခုလို့ပြောပြီးမယ်လို့စေတနာပေါင်းကလောင်များစွာဖြစ်ပြီးပဲစေတနာတစ်ခုကအကျိုးတစ်ခုပေးနိုင်တယ်လေအဲ့ဒါကြောင့်မို့လို့အကျိုးတွေခံကြရအဲ့ဒီလူမှမျိုးကိုကာမဏိယမလို့ခေါ်တယ်နော်ကံရဲ့ကိန်းနေရတဲ့အကျိုးပေးတရားကံတရားတွေဆိုတာအကောင်းတာလို့ကိုယ်နဲ့တူတော်အကျိုးကိုပေးတယ်ဒီလိုဆုံးလို့တော့တူတော်အကျိုးတွေကိုရရှိစေတယ်တာကမဏိယပါရဲ့သဘောတရားတစ်ခုပြောတာအေးဘဝမှာဒီလိုဇာလန်းနေတာအများကြီးရှိတယ်ဗောဒီလိုဇာလန်းနေတာရှိတယ်ကိုယ်ဘဝမှာကျုံတွေ့တဲ့အခါမှာလည်းလူတိုင်းလူတိုင်းကကိုလုတ်တဲ့လုတ်ရတဲ့လူတိုင်းလူတိုင်းမှာရှိတယ်။ကောင်းတဲ့စိတ်နဲ့လုတ်တာရှိတယ်မကောင်းတဲ့စိတ်နဲ့လုတ်တာရှိတယ်။ကောင်းတဲ့စိတ်နဲ့လုတ်ပြီလို့ရှိရင်ကုသိုလ်ကမကောင်းတဲ့စိတ်နဲ့လုတ်ပြီလို့ရှိရင်အကုသိုလ်ကဖြစ်တယ်။ကုသိုလ်ကလည်းတူတဲ့အကျိုးကိုပေးတာပဲ။အကုသိုလ်ကလည်းတူတဲ့အကျိုးကိုပေးတာပဲ။တူတဲ့အကျိုးကိုပေးတဲ့အထက်ပဲကုသိုလ်ကအကျိုးပေးတာကြတော့ဆန္ဒဒုက္ခရတယ်။အကုသိုလ်ကအကျိုးပေးတဲ့အခါကျတော့မကောင်းတဲ့အကျိုးတွေရတယ်။ဟောတာကမ္မနိယမဆိုပေါ်နေ။ဟောနောက်တစ်ခါဓမ္မနိယမဆိုတာလေးကိုဖတ်မယ်ဆိုတာ။ဓမ္မနိယမဆိုတာဒီနိယမဘုရားအလောင်းတို့ရဲ့တဏ္ဍာမဖြစ်တဲ့ခုံတ္တိရဲ့တည်မြဲမှုလို့ဒီလိုပြောဓမ္မနိယမဘုရားလောင်းနေတက်ဆက်ဘုရားလောင်းနေခုံရင်ခုံသွေးဟာအဲဒီဓမ္မထိုင်နေတယ်ဘာထိုင်နေတာလဲဆိုရင်ဘုရားလောင်းပွားလို့ရှိရင်စကြဝဠာတစ်တောင်းငလျင်လုတ်တယ်ဒီလိုစကြဟောတဲ့အခါမှာငလျင်လုတ်တယ်ဆိုတာလေဓမ္မနိယမတော့ဒီလိုပြောတာနော်အဲ့တော့ဓမ္မနိယမဆိုတာဘုရားလောင်းနဲ့ဆိုင်တဲ့ဓမ္မတာသဘောတွေကိုပြောတာပါပါနောက်တစ်ခုကစိတ်တဏှိယမှာစိတ်တဏှိယမှာဆိုတာ mental process စိတ်ရဲ့ဖြစ်စဉ်ကြီးတစ်ခုပြောစိတ်မှာဘယ်လိုမှလာပြီးတော့အမိတ်ပေးတာမရှိဘူးစိတ်မှာဖြစ်စဉ်ကြီးတစ်ခုဖြစ်တာအဲ့ဒီဖြစ်စဉ်ကြီးတစ်ခုဖြစ်တာကိုဘုရားဟောမှခွန်ကြီးတို့တွေသိနိုင်တယ်ပေါ့တမအားဖြင့်တော့သိဖို့မလွယ်ဘူးပေါ့စိတ်တဏှိယမှာအကြောင်းပါဘယ်လိုဖြစ်စဉ်ဒီကုဖြစ်တယ်လို့ဆိုတော့တိတာအောင်ပြောပြမယ်ဆိုတာရှိဖြစ်စဉ်တစ်ခုကတာမန်လူတွေမှာဖြစ်တဲ့ဖြစ်စဉ်တစ်ခုလို့ပဲစိတ်ရဲ့ဖြစ်စဉ်တစ်ခုကလည်းအစဉ်ဆက်နဲ့သွားတာကဲဥပမာနားလည်အောင်ပြောမယ်ဆိုလို့ရှိရင်ကိုယ်အိမ်မှာတကားပိတ်ပြီးတော့အိမ်နေနေတယ်ဆိုပါတော့အိမ်ကိုလာနေတဲ့ပုဂ္ဂိုလ်တယောက်ကအိမ်ကိုလာလေတာတကားပိတ်ထားတာတွေ့ရင်လူရှိမှန်းသိလို့ရှိရင်မလုပ်ဘူးတကားကိုမခောက်ဘူးလားခောက်တယ်ခောက်တဲ့အခါမှာအတန်ကြားတော့တကားကိုလာမဖွင့်ဘူးလားဖွင့်တယ်အဲ့လိုဖွင့်လိုက်တဲ့အခါမှာမမြင်ရဘူးလားအေးမြင်တဲ့အခါမှာလာပါလာပါမခေါ်ဘူးလားခေါ်တယ်နော်ခေါ်ပြီးတဲ့အခါမှာပကိစ္စလာတာတော့ဆိုတာကိုမသိရဘူးလားအော်နောက်ပြီးတော့သူလာရင်ကိစ္စကိုသိပြီးတော့သူနဲ့ပြောစရာရှိတာတွေပြောတယ်လုပ်စရာတွေရှိတာလုပ်တယ်အဲ့ဒီလာနေတဲ့လူတယောက်ကပြန်သွားတယ်သူပြန်သွားတဲ့အခါတကားပြန်ပိတ်လိုက်တယ် ဒါဖြစ်စရာရှိတယ်အဲ့ဒါကို process ဆိုတာအဲ့ဒီဖြစ်စဉ်တော့ပဲစိတ်မှလည်းပဲတူတယ်ပဲဒီဖြစ်စဉ်တိုင်းကဲမျက်စိလေးကိုဖွင့်လိုက်တဲ့အခါမှာကိုယ်မျက်စိကိုဖွင့်ကြည့်လို့ကိုယ်ရှိမှပန်းမြင်တယ်ရှိတယ်ဆိုလို့ရှိရင်ဖွင့်ကြည့်လိုက်တဲ့အခါမှာအဲ့ဒီပန်းမြင်ကပွင့်နေတယ်ပန်းမွင့်လေးကိုမမြင်ရဘူးလားအေးပန်းမွင့်လေးကမျက်စိဆိုတဲ့တကားကလာခောက်ထန်နေပြီပဲအဲ့ဒါ process တစ်ခုဖြစ်စဉ်လေးတစ်ခုလာဖွင့်ပေးလိုက်လာပြီးတော့ခောက်လိုက်တယ်လို့စကုပ္ပတာရကိုလာပြီးတော့ထိလိုက်တဲ့အခါမှာပွင့်သွားတယ်အဲ့တော့ပွင့်သွားတဲ့အခါမှာတကားဖွင့်နေဆိုတာဗာနဲ့တူလို့ဆိုရင်အဘိဓမ္မာသင်ထားတဲ့ပုဂ္ဂိုလ်တွေတော့ဒီတကလုံးတွေကိုတူပစ္စတော်တာဒုစရစိတ်ဖြစ်တာနဲ့တူတူပဲတကားကိုဖွင့်ပေးလိုက်တယ်တကားကိုဖွင့်ပေးလိုက်တာနဲ့ပစ္စတော်တာဝေဇာစိတ်ဖြစ်တာနဲ့တူတယ်ဖွင့်ပေးလိုက်တဲ့အခါလားနေတဲ့လူတွေမြင်ရတယ်လို့ပဲပိသတ္တကဝေဒန်စိတ်ဖြစ်တဲ့အခါမှာပန်းပွင့်လေးကိုမြင်ရပြီးတော့သိရစိတ်မဖြစ်ဘူးလား
ဖြစ်ပါ
ဗျာမြင်ပြီးစိတ်ကိုစက္ကုဝေဒန်စိတ်လို့ခေါ်တယ်ပေါ့အဲဒီစိတ်ကလေးသိတဲ့အခါဒီအာယုံကိုလက်ခံကြိုးဆိုလိုက်တာကိုတမ္ပတိဆိုင်စိတ်လို့ခေါ်တယ်လက်ခံကြိုးဆိုပြီးတော့စုံစမ်းတဲ့စိတ်ကလေးဘာမှမပါလေအယောင်ဘယ်လိုပါလဲဆိုတာသဘာဝအတိုင်းစိတ်ကစဉ်းစားတာတဏှိရဏစိတ်လို့ခေါ်တယ်။တရမလာဘူးဆုံးချက်အတိုင်းခံစားမှုတွေဖြစ်လာတယ်။ဟောသောစိတ်တွေဖြစ်တယ်။ပြီးတဲ့အခါကျတော့ဒါလေးကိုအမှတ်ရပြီးနောက်ဆုံးမှပြန်ပြီးတော့ဒီအာယုန်တစ်ခုဖြစ်စဉ်လေးတစ်ခုကအဆုံးသတ်သွားတာဘဝင်ကြတော့အဲ့ဒါ mental process လို့ခေါ်တယ်။အဲ့ဒီဖြစ်စဉ်အတိုင်းပဲဖြစ်တယ်ကြော်ပြီးတော့ဘရောမှမဖြစ်ဘူး။ဆိုလိုတာကတရားမဖွင့်ပဲနဲ့မြင်သိစိတ်ဆောင်မဖြစ်ဘူး။ဝိသုဒ္ဓရာဝိသုဒ္ဓစိတ်မဖြစ်ပဲနဲ့သက္ကဝိညာဉ်စိတ်မဖြစ်ဘူး။သက္ကဝိညာဉ်စိတ်မဖြစ်ပဲနဲ့တမ္ပတိဆိုင်မဖြစ်ဘူး။တမ္ပတိဆိုင်မဖြစ်ပဲနဲ့တန်တီရဏမဖြစ်ဘူး။တန်တီရဏမဖြစ်ပဲနဲ့ဘုထောဆိုတာမဖြစ်ဘူး။ဘုထောမဖြစ်ပဲနဲ့ဇောဆိုတာမဖြစ်ဘူး။ဟောဇောမဖြစ်ပဲနဲ့ကြာယံဆိုတာမလာဘူး။ဟောဖြစ်စဉ်လေးတွေ။အဲ့ဒီဖြစ်စဉ်ရှိတယ်အဲ့ဒီဖြစ်စဉ်ကသူကနေပြီးတော့အမိတ်ပေးနေတာလေဓမ္မတိကပြဆက်ရဝိသံလာခဲ့ပြီးရင်သက္ကဝိညာဉ်လာရမယ်ပြီးတော့တန်တိရတန်တိဆိုင်လာရမယ်တန်တိရဏလာရမယ်သူကအမိတ်ပေးနေတာရှိတယ်ဘသူမှအမိတ်ပေးနေတာမရှိဘူးလောက်တဲ့ပုဂ္ဂိုလ်လည်းမရှိဘူးသူတဘာဝအားလျော်စွာဖြစ်နေတဲ့စိတ်တွေဖြစ်စဉ်ဉာဏ်မှသဘောတရားပဲအဲ့ဒါပြောတာစိတ်တဏှိယမလို့ခေါ်တာနော်စိတ်တဏှိယမသဘောအရာအခုလို့ဖြစ်တာအဲ့တော့ပေါင်းလိုက်တဲ့ဥပမာရတော့ဏှိယမတရားမှာပါလို့ပြောဒီဏှိယမလာမျိုးနဲ့ရှင်းပြတော့ဗျာဒါကိန်းတွေဒီပန်းဒီပုံစံပဲဖြစ်တယ်လို့ပြောတယ်ဒီသဏှိယမဥဒုဏှိယမကမ္မဏှိယမဓမ္မဏှိယမစိတ်တဏှိယဏှိယမတရားပါအဲ့ဒီတည်းမှာဒီကလေးရှင်းပြကြတာတော့ကမ္မနိယမတ်ပဲ။မကောင်းတဲ့ကံလုပ်တဲ့ရှင်မကောင်းတာတွေဖြစ်တယ်။ကောင်းတဲ့ကံလုပ်ရင်မကောင်းတာဖြစ်တယ်။မကောင်းတာလုပ်ရင်ကောင်းတယ်လို့ဖြစ်တယ်လို့ထင်တာအထင်ရှားတာဖြစ်တယ်။ဒီကံရောက်ဖြစ်တာမဟုတ်ဘူး။တခြားကံတစ်ခုရောက်ဖြစ်တယ်။ဒီလိုဆွတ်လို့လေ။ဟုတ်ကဲ့။အဲ့တော့မကောင်းတဲ့လူတရားမှာကောင်းတာတွေကျုံနေတယ်ဆိုလို့ရှိရင်ဘယ်လိုသိရလဲ။သူအရင်ကကောင်းတာတွေလုပ်ထားတယ်အဲ့ဒီကောင်းတာတွေရဲ့အကျိုးကိုသူခံစားနေရတယ်ဒီလိုနားလဲအခိုက်အတန့်ကောင်းတာတွေကိုသူခံစားနေရတယ်အခုလုံနေတဲ့မကောင်းမှုတွေကအကျိုးပေးရင်သူမကောင်းတာတွေပဲတွေ့ရမှာဟောဒီလိုနားလဲအေးကောင်းတာလုပ်ရတဲ့မကောင်းတာဖြစ်နေတဲ့ပုံစံဆိုရင်အေးဟုတ်တယ်သူအခုလုံနေတာအကောင်းတယ်ဒါပေမဲ့အတိတ်တုန်းကသူမကောင်းတာတွေလုပ်ခဲ့တယ်အဲ့ဒီမကောင်းတာတွေလုပ်တာကိုသူအခုခံနေရတယ်အခုလုပ်တဲ့ကံတွေကသူ့ကိုကျိုးပေးပြီဆိုရင်ကောင်းတာတွေပဲဖြစ်မယ်။ဟောကာမနိယမနဲ့ပတ်သက်ပြီးတော့သဘောပေါက်နားလည်သွားမယ်ဆိုလို့ရှိရင်ဒီသေးသနာတော်ရဘုန်းကြီးတို့တည်းကိုယ်တန်တော်မှာဘာကိုဒီအတိမတ်ပြုပြီးတော့ဘာကိုစိတ်ထဲမှာဆုံးဖြတ်ရမလဲလို့ဆိုလို့ရှိရင်အခုလိုသတ်တဲ့ကြိုးရပြီးရှောင်ကြရမှာဖြစ်တယ်။အခုလိုရဲ့အကျိုးဟာမကောင်းကျိုးသာရှိတယ်ကောင်းကျိုးမရှိဘူး။ ကုသိုလ်မန္တရဒုဒ္ဒနာမှာပြည့်စုံလို့ရမယ်။ကောင်းကျိုးချမ်းသာမန္တရကုသိုလ်ကိုဆောင်ရွက်ပေးတာဖြစ်တယ်ဆိုတဲ့ဒီအသိစိတ်ရသော်ဗျာရဲ့သာသနာတော်နဲ့ကျုံနေနေမှာဒီအသိစိတ်ရအောင်လုပ်လို့လေနော်ကုသိုလ်ဆိုတဲ့အဲဒီကုသိုလ်ဆိုတာဘုန်းကြီးတို့တွေကလုပ်နေတဲ့ကုသိုလ်ဟာအစလေးပဲရှိသေးတယ်။ဆိုတော့သီလဆောင်တည်တာဆိုရင်လည်းကုသိုလ်ကအလုံးတစ်ဆက်နဲ့တစ်မျိုးရှိတယ်အဲ့ဒီ20မျိုးတည်းကသီလဆောင်တည်တာဆိုတာလေမဟာကုသိုလ်စိတ်ရှိခုနဲ့ဆောင်တည်ဒါနကောင်းမှုလုပ်တာလည်းမဟာကုသိုလ်စိတ်ရှိခုနဲ့လေသမထဝိပဿနာကျင့်စဉ်တစ်ခုကိုကျင့်တာဆိုတာလေကမ္မထထုတ်တာလေဒီမဟာကုသိုလ်စိတ်ရှိခုနဲ့ဖြစ်တယ်အဲ့ဒီမဟာကုသိုလ်စိတ်ရဲ့အကျိုးဟာဒီနေရာမှာသူကအဆင့်မြင့်နေတာမဟုတ်သေးဘူးပေါ့အဲ့ဒီမှာမဟာကုသိုလ်စိတ်ကဲအစင်းမြင့်တဲ့ကုသိုလ်တွေရှိသေးတယ်။ဘာကုသိုလ်တွေလို့ဆိုဇန်တရားကိုကြိုးစားအထုတ်လိုက်လို့ဇန်တရားလာပြီဆိုရင်ရူပကုသိုလ်ဖြစ်တယ်။တခါအဲ့ဒီရူပဇံကနေပြီးတော့တက်လိုက်လို့အရူပဇံရသွားတယ်။တမာရီချင်းနေလို့ချင်းလို့ရှိရင်အရူပကုသိုလ်ဖြစ်တယ်။ကြည့်ကာမဝဇ္ဇကုသိုလ်ရဲ့အကျိုးတရားဟာဒီတမန်ဒါနသီလပါဝနာဆိုရလို့သူ့ရဲ့အကျိုးဟာပြီးလို့ရှိရင်ကာမဘုံမှာပဲချုပ်ပေးတယ်။လူပြေမှာလူဖြစ်မယ်၊နတ်ပြေမှာနတ်ဖြစ်မယ်၊ဒီဆက်မယ်။ဒီကုသိုလ်ကနေဇမာပြေကိုပို့ပေးတယ်။ဟောခုနကဇန်တရားရလို့ရူပကုသိုလ်အရူပကုသိုလ်ဖြစ်ပြီဆိုလို့ရှိရင်တက်တန်းနေတာသဘာတိအောင်ရှိတဲ့အဘိဓမ္မတက်တန်းရှိပြီးတော့ချမ်းသာဒုက္ခအလွန်များတဲ့ဇမာပြေရအောင်ပို့ပေးတယ်ပေါ့။ဟောဒီကုသိုလ်ရဲ့စွမ်းရည်တတိယအများကြီးသူကဘဝတစ်ခုတစ်ခုမှာအကြာကြီးအကျိုးပေးထားတယ်ပေါ့။အဲဒီကနေပြီးတော့သင့်တက်လိုက်။ပါရိကမ္မဆရာကုသိုလ်နဲ့ဝိပဿနာချက်တင်ကိုကျင့်လိုက်။ယုတ်တရားနဲ့တရားတွေကိုဆင်ញင်ပြီးတော့သိမြင်အောင်ကြိုးစားအထောက်အကူပေးတယ်။ဒီကုသိုလ်ကိုကမ္မဆရာကုသိုလ်ကိုကျင့်ရင်လည်းရလာနိုင်တဲ့ကုသိုလ်ကဘာကုသိုလ်လဲလို့ဆိုရင်မဂ်ကုသိုလ်ကျတယ်။အဲ့တော့မဂ်ကုသိုလ်ရအောင်လုပ်တာကြတော့ကာမကုသိုလ်ကပဲသွားရတယ်။မဟာကုသိုလ်ကလည်းသွားတယ်။ဝိပဿနာချက်တဲ့ကုသိုလ်ကျင့်ပြီဆိုရင်မဟာကုသိုလ်စိတ်ဖြစ်တယ်။အဲ့ဒီမဟာကုသိုလ်ထဲမှာဘာဝနာကုသိုလ်လို့ဆိုရဲရှင်းမြင်တဲ့ကုသိုလ်တစ်ခုဖြစ်တယ်။အဲ့ဒီရှင်းမြင်တဲ့ကုသိုလ်ဟာမေတ္တာထွားကြိုင်းလာပြီဆိုရင်သူကအကျိုးတစ်ခုထုတ်လုပ်တဲ့အခါမှာမက်ဆေ့ဖြစ်တယ်။အဲ့ဒီမက်ဆေ့ဖြစ်လာပြီဆိုရဲမဂ်ကုသိုလ်ကြတော့အမှန်တန်မှအစွမ်းထက်သွားပြီ။သောတပတိမက်ကုသိုလ်ဆိုလို့ရှိရင်တတိနဲ့ဝိသိကိစ္စအမြင်မှမှုနဲ့တန်တရားကိုဖယ်ရှားပြစ်လိုက်တယ်ဖယ်ရှားပြစ်လိုက်ပြီးတော့အပေတကားကိုဖိတ်လိုက်တယ်ဟောဘဝမှာခုနှစ်ဘဝပဲသူတန်တရားလည်းမရှိနိုင်တော့လေအများကြီးဒုက္ခတွေကိုတတ်တာသွားစီဒီကုသိုလ်နောက်တရားတော်ကမိမဲ့ကုသိုလ်ရလိုက်လို့ရှိရင်ဒီရဲ့အစင်မြင်လာတယ်အနာဂတ်မိမဲ့ကုသိုလ်ရလိုက်မယ်ဆိုရင်ကာမရာဂပြပါဒတွေအကျိုးမဲ့ပယ်လို့ကာမဘုံနဲ့နောက်ဆုံးမှအဆက်ပြတ်ပြီးတော့ဓမ္မပြေမှာတတန်းရှိပြီးတော့နေရတယ်။နောက်အရတမေဆိုတဲ့ကုသိုလ်ကိုရလိုက်ပြီဆိုလို့ရှိရင်ကိလေသာတွေပါရညာကုန်တော့ကုန်တော့ကံတရားတွေမှာကျိုးပေးခွင့်မရှိတော့ကံတရားကျိုးမပေးဘူးဆိုတော့ဘဝတစ်ခုကိုကျိုးမပေးတာပြောတာ။နော်ယဟန္တာဖြစ်ပြီးတော့ဘာဖြစ်လို့တချို့ကတွေးတယ်ယဟန္တာတော့ဖြစ်တယ်ဥပမာကံတရားတွေအကျိုးမပေးဘူးဆိုလို့ရှိရင်ရှင်မောကလံမှာယန္နာဖြစ်ပြီးတော့ဘာဖြစ်လို့အတိတ်ဘဝအကုသို့ကံကြောင့်ဒုလခံရတာလဲလို့ချို့အစင်းသောကံရဲ့အကျိုးတရားဖြစ်တဲ့ခန္ဓာကြီးရှိနေလေလို့ဒီကံကမလွတ်နိုင်ဘူးဒီကံကမလွတ်နိုင်ဘူးသို့တော့သုတ္တန္တမှာဖြစ်တဲ့အကုသို့ကံတွေနောက်ဘဝတစ်ခုမထုတ်လို့နိုင်ဘူးဘဝတစ်ခုကိုထုတ်တယ်ဆိုတဲ့ကံကကိလေသာနဲ့တွဲပြီးမှထုတ်လို့ရတယ်ကြည့်လေပဋိစ္စသမုပ္ပါဒ်မှာကြည့်ကိလေသာနဲ့ကံတစ်ခုပေါင်းမှဘဝတစ်ခုထုတ်တယ်ဆိုတော့အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဉ်အဝိဇ္ဇာဆိုတာကိလေသာသင်္ခါရဆိုတာကံကိလေသာနဲ့ကံတစ်ခုပေါင်းလိုက်တဲ့အခါမှာဝိညာဏဆိုတာဘဝတစ်ခုဖြစ်တယ်လေအေးဒါကြောင့်မို့လို့ဘယ်ဟာပဲဖြစ်ဖြစ်ဘဝတစ်ခုကိုကျိုးပေးပြီဆိုရင်ကိလေသာနဲ့ကံတစ်ခုပေါင်းအဲ့လိုပေါင်းကြည့်တော့ထုတ်တယ် ကိလေသာကိုအမြင့်ဖြတ်လိုက်တဲ့ရတ္တမေဇာစွာတတိဒီကြောင်ကြီးပြီးတော့နောက်ဆုံးမှာကံတရားတွေကိုပါချုပ်ငင်းစေနိုင်တယ်။အဲ့ဒီကုသိုလ်ကအစွမ်းတက်ဆုံးကုသိုလ်ပဲ။ဘုန်းကြီးတို့တွေရောက်အောင်ကြိုးစားရမယ့်ကုသိုလ်ကအဲ့ဒီကုသိုလ်ဖြစ်တယ်။အဲ့ဒါနောက်ဆုံးပိတ်ကုသိုလ်ပဲ။အဲ့ဒီကုသိုလ်မရမချင်းတဏှာတွေကတော့ဖြတ်အောင်မဟုတ်သေးဘူးကဲ့နော်။အဲ့ဒီကုသိုလ်ရအောင်ကြိုးစားအထောက်ကြရမှဖြစ်တယ်။ဒီကုသိုလ်ရဲ့နောက်မှာလည်းကုသိုလ်ဆိုတာမရှိဘူး။ဒါကြောင့်မို့လို့တဏှာမှာဒီဘဝတစ်ခုချက်လို့ပို့ဆိုရင်ဘာတော့မလဲဆိုတာဝိသုံးမနဲ့နားလဲရတယ်ဝိသုံးမနဲ့နားလဲရပဲဆိုတာနံပါတ်1ကခိတိတဝနံပါတ်2ကကမ္မဝနံပါတ်3ကဝိပါကဝအဲ့ဒါလေးကိုစက်ဝိုင်းကလေးတစ်ခုကိုယ်စိတ်ထဲမှာပုံမှန်းပြီးတော့ပေါ်ကြည့်စက်ဝိုင်းလေးထဲမှာအကန့်3ကလေးထက်လိုက်စက်ဝိုင်းလေးတစ်ခုရေးပြီးတော့အကန့်3ကထက်နံပါတ်1အကန့်မှာကိလေသာနံပါတ်2အကန့်ကကမ္မနံပါတ်3ကဝိပါကအဲ့ဒီသုံးခုဆက်ဖြစ်နေတယ်ကိလေသာရှိတော့ကံတွေဖြစ်တယ်ကံရှိတော့ဝိပါကဖြစ်တယ်ဝိပါကရှိတော့ကိလေသာတွေဖြစ်တယ်ကိလေသာရှိတော့ကံဖြစ်ပြန်တယ်ဟုတ်ဒီသုံးခုကလည်းအဲ့ဒါကိုဝတ်လည်တယ်လို့ပြောတာအင်းလူတွေကမဟုတ်တာဖြစ်မှဝတ်လည်တယ်လို့ထင်နေတာဟုတ်ဒါကြောင့်ဒီခုရှိပြီဆိုရင်ဝတ်လည်တယ်ဝတ်လည်တယ်နဲ့ပြောကြတာကိုယ်လည်းဝတ်လည်နေတာပဲဥစ္စာပဲဒီဘုရားတန်လျာလေးမှာရှိနေတယ်များလူတိုင်းလူတိုင်းကဝတ်လည်နေတယ်လို့လေ့ကျင့်တယ်ဘောကိလေသာဖြစ်လိုက်ကံဖြစ်လိုက်အကျိုးတရားတွေပေါ်လိုက်ဟောဒီကလည်းပတ်နေအဲ့ဒီလည်းပတ်နေတာဒီကိုရက်ချင်ဘယ်လိုလုပ်မှမလဲလို့ဆိုကိလေသာဆိုတဲ့အကန့်ဖြစ်လိုက်ဘာနဲ့ဖြစ်ရမလို့ဆိုရင်ခုနဝိပဿနာရှင်းတဲ့တကူကိုရှင်းရှင်းပြီးတော့မလေးချင်းနဲ့ဖြက်မလေးချင်းနဲ့ဖြက်လိုက်တဲ့အခါရတ္တမေရောက်လို့ရှိရင်ခိလေသာခွင်းလုံးကျွတ်အဲ့ဒီအကတ်တစ်ခုကလုံးဝပြတ်ခိလေသာဆိုရဲအကတ်မရှိဘူးဆိုရင်ကမ္မဆိုရဲအကတ်ကတော့ရှိနေတော့ပဲ remain ဖြစ်နေတော့ပဲသို့တော့အဲ့ဒီခိလေသာမပါသေးတဲ့ကြောင့်ကံဒီဘဝတစ်ခုမထုံးလုံးနိုင်တော့ဘူးဟောအဲ့ဒီခိလေသာတွေချုပ်ငင်းသွားလို့ရှိရင်ကံတွေလည်းချုပ်ငင်းတယ်လို့ပြောရတာဒါမို့ခိလေသာနေတော့ဒီကမ္မနေတော့တော့ကိလေသာတွေချုပ်သွားလို့ရှိရင်ကံလည်းချုပ်တယ်လို့ဒီလိုမှတ်အေးကဲကိလေသာလည်းချုပ်တယ်ကံလည်းချုပ်သွားပြီဆိုရင်ကိလေသာကံပေါင်းပြီးတော့ထုတ်လို့တဲ့အကျိုးတရားဆိုတာမရှိတော့ဘူးအဲ့ဒီသုံးခုစလုံးပွက်လက်ကြီးဖြစ်သွားပြီဆိုရင်ဒါတဏှာဝကလွတ်တယ်လို့ပြောတာနော်တဏှာဝကလွတ်တယ်ဆိုတာဒီဒါကြောင့်ဘုရားချိန်ကံပြောခြင်းပြိဿတွေကံမနိယာမနဲ့လောကသဘာဝစင်ရင်စဉ်းစားတတ်ပြီးတော့ကမ္မနိယာမသဘောတွေကိုရှင်းရှင်းလင်းလင်းသိရပြီးတော့အကုသိုလ်တရားတွေကိုရှောင်ရှားလို့ကုသိုလ်တရားတွေကိုစူးစမ်းပွားများအားထုတ်ခြင်းဖြင့်နောက်ဆုံးမှာအတ္တမေကုသိုလ်ရအောင်စူးစမ်းအားထုတ်ခြင်းဖြင့်အတ္တမေကိုကုသိုလ်ကိုရပြီးနိဗ္ဗာန်ချမ်းသာကိုမြေမောပြုနိုင်တဲ့အချိန်အစဉ်အစဉ်စူးစမ်းအားထုတ်ကြမှာဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျပြီးစင့်ကြံကြိုးကိုအားထုတ်နိုင်ကြပါစေကုန်သည်Ah.